Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American Tan ရဲ့2022ခုနှစ်နိုဝင်ဘာလ16ရက်အင်္ဂါနံနက်ခင်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါရှင်ကျွန်မခင်မြတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကြောင့်နဲ့အတူပြောပြပေးပါပါအမေရိကန်သတင်းသမားဒန်နီဖန်စတာပြန်လွတ်လာတာအတွက်ကုလသမဂ္ဂကအကြိုဆိုလိုက်တယ်လို့အဖမ်းခံရတဲ့ချန်ချင်းသား50လောက်ကိုပါပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်ရခိုင်လက်နက်ကန်အေအေကသူတို့ဖမ်းထားတဲ့ဗိုလ်ကြီးတူပောင်းဝင်စစ်သားနဲ့ရဲသား15ဦးကိုပြန်လွှတ်ပေးလိုက်ပါပြီအမေရိကန်နဲ့တရုတ်သမားတို့2ဦးမကြခင်အွန်လိုင်းကနေတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နိုင်
ကမ္ဘာပြည်ရှင်သတင်းစီစဉ်နောက်ပိုင်းမှာလဲစစ်ကောင်စီကမနေ့ကလွှတ်ပေးလိုက်တဲ့အမေရိကန်သတင်းသမားဒန်နီဖန်စတာကိုရိုင်းသူ့ကိုဖမ်းဆီးတဲ့လုပ်ရက်အပေါ်ဘလို့တုံ့ပြန်ပြောကြားခဲ့ပါသလဲ
I was arrested and held in captivity for no reason
ဒါကတော့သူ့ကိုအကြောင်းမဲ့ဖမ်းဆီးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါသူကိုလွှတ်ပေးလိုက်တဲ့အပေါ်မှာကုလသမဂ္ဂအမေရိကန်အပါအဝင်တုံ့ပြန်ချက်တွေသဘောထားအမြင်တွေကိုလည်းစူးစီးတင်ပြဖို့ရှိပါတယ်။နောက်ပိုင်းမှာတော့စေဝါရိတ်ခါအပူတပြင်းလိုအပ်နေတဲ့ချင်းစစ်ဘေးရှောင်လူနာတွေရဲ့အခြေအနေကိုလည်းကြားကြရပါမှာ။အခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုစော်မိုးကျော်ကတင်ဆက်မှာပါရှင်။
ဖန်စီအဖြစ်ပေးတာခံရတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းကန်အယ်ဒီတာ American နိုင်ငံသား Danny Fenster ပြန်ပြီးလွတ်မြောက်လာတာကိုကြိုဆိုလိုက်တယ်လို့အဖမ်းခံရစဉ်ကြံသတင်းသမား50လောက်ကိုပြန်ပြီးလွတ်ပေးဖို့အတွက်ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်
။ We welcome the reported release of Danny Fenster.
Danny Fenster ကိုပြန်ပြီးလွတ်ပေးလိုက်တာကိုကုလသမဂ္ဂကကြိုဆိုပါတယ်။ဒါအပြည့်သဘောဆောင်တဲ့ခြေလှမ်းတရားဆိုတာသိတာပါတယ်။တစ်ချိန်တည်းမှာပဲအဖမ်းခံရစေအမျိုးသမီး9ဦးပါဝင်နောက်သတင်းသမား49ဦးကိုပါအ мян ပြန်ပြီးလွှတ်ပေးဖို့ကျွန်တော်တို့နဲ့ဌာနကုလအဖွဲ့သားတွေကထပ်ပြီးတောင်းဆိုပါတယ်အခုလိုသူတို့ကိုပြန်လွှတ်ပေးတာအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်နေတဲ့ဆိုပေမဲ့ဖမ်းထားသူအားလုံးကိုပြန်လွှတ်ပေးဖို့တော့လိုပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရာဖရန်ဟက်ကတင်းလာနေသတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါပြီးခဲ့တဲ့မေလကလေးကအဖမ်းခံရတဲ့ Danny Fenster ဟာ November 10ရက်တောက်ကြနေ့ကပဲထောင်ဒဏ်17နှစ်ချမှတ်တာကိုခံခဲ့ရသူဖြစ်ပါတယ်။အင်းစင်အချင်းတောင်မှာရေပောင်း186ရက်အကျဉ်းချခဲ့တဲ့သူကို November 15ရက်ပြန်လွှတ်ပေးခဲ့တာနဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းထုတ်ပြန်ရမှာတော့ဂျပန်မြန်မာချစ်ကြည်အသင်းဥက္ကဋ္ဌ Hideo Watanabe မြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ Nippon Foundation ဥက္ကဋ္ဌ Yuhei Sasakawa နဲ့ American တည်နေအုပ်ချုပ်ရေးမှူးဟောင်းBill Richardson ရဲ့မြစ်တာရက်ခံချက်ရလွှတ်ပေးခဲ့တာလို့ဖော်ပြထားပါတယ
်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနအာရှဆိုင်ရာအထူးကိုယ်စားလှယ် Mr. Sun Kaoshin ဟာနိုဝင်ဘာလ15ရက်နေ့တနင်္လာနေ့ကမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးအာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ငူချင်းမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။တရုတ်အထူးတန်တမန်နေတွေ့ဆုံတဲ့ကိစ္စမှာဆွေးနွေးချက်အသေးစိတ်ကိုမသိရပေမဲ့အာဏာသိမ်းစစ်ကောင်စီဘက်ကထုတ်ပြန်ချက်တွေအရကတော့ပါတီစုံဒီမိုကရေစီစနစ်ကိုရှောင်လန်းနိုင်ရေးမြန်မာနဲ့အာဆီယံဆက်ဆံရေးမြန်မာပြည်တွင်ငြိမ်းချမ်းရေးစတဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဖော်ပြထားပါတယ်။တရုတ်အထူးကိုယ်စားလှယ် Mr. Sun Kaoshin ဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဒီတစ်ချိန်ဟာဒုတိယတစ်ချိန်ရောက်ရှိလာခြင်းဖြစ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လတည်းတုန်းကပထမတစ်ချိန်ရောက်ရှိခဲ့ပါသေးတယ်။အဲ့ဒီတစ်ချိန်တုန်းကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်တောင်းခဲ့ပေမဲ့မရခဲ့ပါဘူး။ဒီချိန်ထဲမှာပဲ American ပြည်ထောင်စုကအထက်လွတ်တော်မှဟောင်းစွမ်းအင်ဝန်ကြီးဟောင်း Bill Richardson ကလည်းနိုဝင်ဘာလ15ရက်နေ့မှာအာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ COVID-19 ကွယ်ထိန်ချုပ်ရေးကိစ္စတွေလူသားချင်းစာနာမှုထောက်ထားမှုဆိုင်ရာကိစ္စတွေဆွေးနွေးခဲ့တယ်လို့ဆိုပါတယ်။နိုဝင်ဘာလ15ရက်နေ့တင်းနှင်းလာနေမှာပဲအမေရိကန်သတင်းသမားဒန်နီယန်ဖင်စတင်ကထောင်ချခံနေရကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။ဒီလိုလွတ်မြောက်လာတဲ့ပေါ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကလင်ကတော့ဝန်ကြီးဟောင်းဘေးရစ်ချတ်ဆင်ကိုချီးကျူးခဲ့ပါတယ်။
ရခိုင်လက်နက်ကင်တပ်ကသူတို့ဖမ်းဆီးထားတဲ့မြန်မာစစ်တပ်ဗိုလ်ကြီးတဦးအပါအဝင်စစ်သားနဲ့ရဲသားစုစုပေါင်း15ဦးကိုပြန်လွှတ်ပေးလိုက်တယ်လို့တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဆေးမူဗိုလ်ကြီးရဲလင်းစုအပါအဝင်ဖမ်းဆီးထားတဲ့တပ်သား15ဦးကိုရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်တောင်ပေါက်ရွာနဲ့ဒီပါယုံရွာကြား မြန်မာတပ်မတော်ဘက်ကဘုံမူဇေခိုင်ဟင်းထံလွှဲပြောင်းပြရခဲ့တယ်လို့ပုံနဲ့တကွထုတ်ပြန်လိုက်တာပါသူတို့ဖမ်းသားသူတွေတဲကနှစ်ရှည်လာမြအဖမ်းခံရသူတွေနဲ့ကျမ်းမရင်မကောင်းတဲ့သူတွေတဲကဆေးကုသဖို့အရေးတကြီးလိုအပ်နေသူတွေကိုပြန်လွှတ်ပေးတာဖြစ်တယ်လို့ဖမ်းဆီးထားသူတွေမှာကိုဗစ်ပိုးအကူးဆက်ခံရရင်ဆေးကုသရေးအခက်ကြုံမှာဆိုးတဲ့အတွက်ပြန်လွှတ်ပေးတာဖြစ်ကြောင်းလည်းပြောပါတယ်ဒါပြင်စစ်တပ်ဘက်ကဖမ်းထားတဲ့ရခိုင်ဒေသခံတွေနဲ့အချင်းတောင်တွေထဲမှာရှိနေတဲ့ ULA AA တပ်ဖွဲ့ဝင်တွေကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုပါတယ်။မြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ် Mr. Yuhei Sasakawa ရခိုင်ပြည်နယ်ကိုလာရောက်တဲ့တနင်္လာနေ့မှာပဲ AA ကအခုလိုအချင်းသားတွေကိုပြန်လွှတ်ပေးလိုက်တာပါ။ Mr. Sasakawa ကသူမြန်မာနိုင်ငံကိုရောက်ရောက်ချင်း November 12ရက်နေ့က AA အဖွဲ့ခေါင်းဆောင်နဲ့ online ကတွေ့ဆုံဆွေးနွေးခဲ့တယ်လို့လည်းတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ကုန်လောင်းပိုင်းကစပြီးရခိုင်လက်နက်ကိုင်အေးအေးဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့ပေမဲ့မနစ်ကနိုဝင်ဘာလမှာမစ္စတာဆာဆာကာဝါပထမကြိမ်လာရောက်ခဲ့ပြီးတဲ့နောက်ပိုင်းစစ်ရေးတွေငြိမ်သက်နေတာပါဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ထဲအေးနဲ့မြန်မာစစ်တပ်တို့ကြားမောင်တော့ဘက်တိုက်ပွဲတွေဖြစ်ပွားပြီးအချိန်နဲ့တင်းမာနေချိန်မှာအေးကသူတို့ဖမ်းထားသူတချို့ကိုအခုလိုပြန်လွှတ်ပေးလိုက်တာလည်းဖြစ်ပါတယ်
ထိုင်းနိုင်ငံပရာချက်ခရီကန်ပြည်နယ်ရဲကိုမြန်မာနိုင်ငံဘက်ကနေတရားမဝင်နဲ့ဇက်ဖြတ်ကြုံဝင်ရောက်လာသူမြန်မာနိုင်ငံသားတွေကိုတင်ဆောင်လာတဲ့မော်တော်ယာဉ်ဟာမော်တော်တဆမှုဖြစ်ခဲ့ပြီးမော်တော်ယာဉ်ပေါ်လိုက်ပါလာသူ20ဦးနိုဝင်ဘာလ15ရက်နေ့ကဖမ်းဆီးခံခဲ့ရပါတယ်။မော်တော်ယာဉ်ဟာတစ်ပင်ကိုဝင်တိုက်မိပြီးဆက်လက်မောင်းနှင်လို့မရဖြစ်တော့ပါတယ်။လူကုန်ကူးသူတရားမဝင်ခိုးဝင်လာသူမြန်မာနိုင်ငံသားတွေကိုလူကုန်ကူးသူကတရားမဝင်ခိုးဝင်လာသူမြန်မာနိုင်ငံသားတွေကိုထားခဲ့ပြီးထွက်ပြေးသွားခဲ့ပါတယ်။ရင်မတော်တဆဖြစ်ပြီးဖမ်းဆီးခံရသူတွေထဲမှာလူကြီး19ဦးပါဝင်ပြီးတော့ကလေးငယ်တူဦးပါဝင်ပါတယ်မော်တော်ယာဉ်ပေါ်လိုက်ပါလာသူအားလုံးထိခိုက်ဒဏ်ရာရရှိခြင်းတော့မရှိပါဘူးဒါပေမဲ့မြန်မာအလို့သမားဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာအလို့သမားအခွင့်အရေးကွန်ရက်ကဦးအောင်ကျော်ကပြောဆိုခဲ့တာပါပြီးခဲ့တဲ့နိုဝင်ဘာလ5ရက်နေ့တုန်းကလည်းအလားတူမော်တော်ယာဉ်မတော်တဆဖြစ်ခဲ့ပြီးတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား23ဦးကိုလူကုန်ကူးသူတွေကစွန့်ခွာထွက်ပြေးသွားခဲ့ပြီးပါတယ်အဲ့ဒီတုန်းကမြန်မာနိုင်ငံသား3ဦးသေဆုံးပြီးတော့4ဦးအပြင်းထန်ရဒဏ်ရာရရှိခဲ့ပါတယ်မြန်မာနိုင်ငံမှာကိုဗစ် -19 ဖြစ်ပွားခဲ့တာရဲ့စစ်တပ်ကအာဏာသိမ်းခဲ့တာတွေရဲ့အကြောင်းအလုတ်ကန်ရှားပါမှုကြောင့်ထိုင်းနိုင်ငံကိုနေစဉ်လိုလိုဝင်ရောက်လာပြီးအာဏာသိမ်းပြီးနောက်ပိုင်းဆယ်လအတွင်းဖမ်းမိထားသူ3000ကျော်ရှိတယ်လို့ထိုင်းအာဏာပိုင်တွေကတော့ထုတ်ပြန်ထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တံမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်Washington DC ဆန်တော်ချင်းတနင်္လာနေ့ညနေမှာ American သမ္မတ Joe Biden နဲ့တရုတ်သမ္မတရှီချင်ပင်တို့ online ကနေတွေ့ဆုံရမှာနိုင်ငံစလုံးအနေနဲ့သူတို့နိုင်ငံတွေရဲ့အကျိုးစီးပွားအတွက်ရှင်းပြရမှာတာဝန်သိရဲ့စီမံခန့်ခွဲမှုတွေဘယ်လိုလုပ်နိုင်မယ်ဆိုတာကိုထိတ်တန့်ဦးစားပေးဆွေးနွေးနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းနေပါတယ်။ Scotland က Glasgow မှာမကြာသေးခင်ကကျင်းပတဲ့ COP26 ညီလာခံမှာရာသီဥတုဆိုင်ရာနှစ်ဖက်တူညီတဲ့သဘောထားချမှတ်နိုင်ခဲ့တာကြောင့်တရုတ်နဲ့ nuclear လက်နက်ကိစ္စအပြင်သမ္မတဟောင်း Donald Trump လက်ထက်ကာလကြာရှည်ကုန်သွယ်ပြဿနာတွေအတွက်ပါညှိနှိုင်းနိုင်မယ်လို့သမ္မတ Biden ကမျှော်လင့်ပြီးတော့အခုလိုဆွေးနွေးပွဲကျင်းပဖို့လှုပ်လာတာပါဒီဆွေးနွေးမှုတွေထဲမှာထိုင်ဝမ်ကိစ္စကိုလည်းထည့်သွင်းပြောလာဖို့ရှိပါတယ်သမ္မတ Biden နဲ့ရှီချင်းပင်တို့ဟာပြီးခဲ့တဲ့ September အစောပိုင်းတစ်ချိန်ဆက်သွယ်ပြောကြပေမဲ့တရုတ်က Octoberတရုတ်ကမြန်နဲ့ပါရီနှစ်တရာပြည့်အထိမ်းအမှတ်ကာလမှာထိုင်ဝမ်လေကြောင်းကာကွယ်ရေးတပ်မစုံတဲ့လေကြောင်းတိုက်လေယာဉ်တွေမကြုံစဘူးအများပြားဆစ်လွတ်ခဲ့တဲ့နောက်နိုင်ငံခြားတင်းမာမှုတွေတိုးလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်တန်ရာရှိကြီးတူးဖြစ်တဲ့ Politburo ဘျူရိုအဖွဲ့ဝင်ရန်ကြီးချီနဲ့ American မြင့်မေလုံခြုံရေးအကြံပေး Jake Sullivan တို့ဆွစ်ဇာလန်မှာ October တွေ့ဆုံပြီးနောက်ပိုင်းမှာအခုသမ္မတနှုတ်ရဲ့တွေ့ဆုံပွဲဖြစ်လာတာပါ။
ကျူဘာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲတွေဖြစ်ပေါ်လာဖို့တနင်္လာနေ့မှာခြေတက်စင်တာပြဖို့လုံ့ဆော်ထားတာကိုကျူဘာအာဏာပိုင်တွေကလိုက်လံနေနေပါတယ်။ကျူဘာအစိုးရကအခုလိုလှုပ်တာကိုသိခံမှာမဟုတ်ကြောင်းနဲ့စင်တာပြဖို့လုံ့ဆော်ထားသူတွေကိုတံပြန်တော်လှန်ရေးသမားတွေအချမ်းဖက်သမားတွေလို့ဆွဆွဲလိုက်ပြီးအတိုက်ခံနိုင်ငံရေးအင်အားစုတွေကိုတတိပေးလိုက်ပါတယ်။ဒီလှုပ်ရှားမှုကကျူဘာနိုင်ငံကိုမတည်ငြိမ်အောင်အမေရိကန်ပြည်ထောင်စုကကြမ်းစီလှုပ်ဆောင်တာလို့လည်းဆွဆွဲပြောဆိုပါတယ်။တနင်္လာနေ့မှာအရွက်ဝတ်ထားတဲ့ရဲတွေကနိုင်ငံရေးလှုပ်ရှားသူတွေနဲ့သတင်းသမားတွေရဲ့အိမ်တွေကိုလာရောက်ဝိုင်းဝန်းခဲ့ကြပါတယ်။တနင်္လာနေ့မှာဆန္ဒပြဖို့လှုပ်ဆောင်ထားတဲ့အတိုက်ခံကောင်းဆောင် Junior Aquilera ရဲ့အိမ်ကိုကျူဘာအာနာပိုင်တွေကတနင်္ဂနွေနေ့မှာဝိုင်းဝန်းခဲ့ပြီးအပြင်မထွက်ရအောင်လုပ်ထားခဲ့ပါတယ်။
Britain နိုင်ငံ Liverpool မြို့ကအမျိုးသမီးဆေးရုံပြင်ပမှာတနင်္လာနေ့ကတက္ကစီအငှားရင်စည်းပောက်ကွဲမှုဖြစ်ခဲ့တဲ့နောက်အကြမ်းဖက်ချင်းချောက်မှုအန်ဒီအဆင့်ကိုတကယ်ဖြစ်နိုင်တဲ့အဆင့်ကနေပြင်းထန်တဲ့အဆင့်ဖြစ်တိုးမြှင့်တက်မှတ်လိုက်တယ်လို့ပြည်ထောင်ဝန်ကြီး Pretty Patel ကတနင်္လာနေ့မှာကြေညာပါတယ်ပြင်းထန်တဲ့အဆင့်ဟာအကြမ်းဖက်တိုက်ခိုက်မှုခံရနိုင်ခြင်းမြင့်မားတဲ့အခြေအနေအတွက်ထုတ်ပြန်တာပါဝန်ကြီးချုပ် Boris Johnson ကလည်းအရေးပေါ်အစည်းအဝေးချက်ကိုခေါ်ယူခဲ့ပါတယ်။အငှားရင်တဲလိုက်ပါလာတဲ့ခီးတွေကဖောက်ခွဲပစ္စည်းကိုတဲလာတာဖြစ်ပြီးသူ့ကို Liverpool အမျိုးသမီးဆေးရုံကိုပို့ခန့်ခဲ့တာဖြစ်ကြောင်းအာလာဘန်တွေကပြောပါတယ်။ပောက်ကွဲမှုကလည်းဒီခီးတွေတည်ဆုံခဲ့တယ်လို့ရဲကပြောတယ်လို့သူဟာဘသူဘဲဝါဖြစ်တယ်ဆိုတာသိတယ်လို့ပြောပါတယ်။ပောက်ကွဲမှုဖြစ်ပွားချိန်ကစပြီးအခုဆက်ဆေးဖို့အတွက်ဖန်ထားသူ၄ဦးရှိပါပြီ။ပောက်ကွဲမှုကြောင့်အငှားရင်မောင်းသမားဒဏ်ရာရပြီးဆေးကုသမှုခံယူရပေမဲ့အခုတော့ဆေးရုံကဆင်းပြီဖြစ်ပါတယ်။
လက်ရှိဖိလစ်ပိုင်သမ္မတဒူတာတေးဟာလာမယ့်2022ခုနှစ်ရွေးကောက်ပွဲမှာစီးနှိတ်လွတ်တော်အမတ်နေရအတွက်သာဝင်ရောက်ရွေးခံတော့မယ်လို့ပြောရေးဆိုခွင့်ရှိတဲ့စီနေတာဘန်ဂိုးကတင်းနယ်လာနေမှာထုတ်ပေါ်ပြောဆိုလိုက်ပါတယ်ဒူတာတေးဟာဖွဲ့စည်းပုံစီးမြင့်အရာသမ္မတတန်းတစ်ကြိမ်သာထမ်းဆောင်ခွင့်ရှိပါတယ်ဒါပေမဲ့ဒုတိယသမ္မတဖြစ်ပြန်လဲအရွေးခံလို့ရပါတယ်ဒါပေမဲ့လည်းဒုတိယသမ္မတနေရာကိုသူ့ရဲ့သမီးဖြစ်သူပြည်내အုပ်ချုပ်ရေးမှူးဆာရာဒူတာတေးကာပီယိုကဝင်ရောက်ရွေးခံမှာဖြစ်တဲ့အတွက်ဒူတာတေးဟာစီးနှိတ်လွတ်တော်အမတ်ဖြစ်သာရွေးခံပါတယ်ဒူတာတေးသမ္မတအဖြစ်စတင်တာဝန်ယူပြီးနောက်2016ခုနှစ်ကစတင်ခဲ့တဲ့မူရီဆေဝါနှင်းနှင်းကြောင့်လူပေါင်း 8,600 ကျော်တည်ဆုံခဲ့ရတဲ့အတွက်နိုင်ငံတကာရာဇဝတ်မှုခုံရုံးကစစ်ဆေးစုံစမ်းမှုတွေပြုလုပ်နေပါတယ
်ဒေါက်ကင်မြတ်တက်နဲ့ကိုစောင်မိုးကြပါရှင်အင်္ဂါနေ့နဲ့ခင်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါမကြခင်မှာတော့ဆေးဝါးရိတ်ခါအပူတပြေးလိုအပ်နေတဲ့ချင်းစစ်ပေးရှောင်းလူနာရီရဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်အခုတော့မြန်မာနိုင်ငံအချင်းတောင်ကလွတ်မြောက်လာတဲ့အမေရိကန်သတင်းသမားကိုတိုင်ပြောကြားချက်တွေကိုကြည့်ကြရအောင်ပါရှင်သူ့ကိုအကြောင်းမဲ့ဖမ်းဆီးခဲ့တာဖြစ်ကြောင်းနဲ့မြန်မာအချင်းတောင်ကပြန်လွတ်လာတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာကပြောဆိုလိုက်ပြီးထောင်ထဲမှာတော့သူ့ကိုရိုက်နှက်တာအစာငတ်ခံရတာမျိုးတွေမရှိကြောင်းပြောပါတယ်ဒန်နီဖန်စတာကိုပြန်လွတ်ပေးတာဟာအပြုတ်သဘောဆောင်တဲ့လုပ်ရက်ဖြစ်ပေမဲ့လည်းဖမ်းခံထားရစေသတင်းသမားအားလုံးပြန်လွတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်တယ်လို့မတရားဖမ်းဆီးခံထားရသူအားလုံးပြန်လွတ်ပေးဖို့အမေရိကန်နိုင်ငံသားဝင်ကြီးကလည်းတောင်းဆိုလိုက်ပါတယ်ဒီအကြောင်းမတ်တင်ကီထိုက်ကစူးစီးတင်ပြမှာပါရှင
်မြန်မာအချင်းထောင်ထဲမှာ186ရက်ကြာထိမ့်သိမ်းခံခဲ့ရတဲ့အမေရိကန်သတင်းသမားဒန်နီဖန်စတာဟာအခုတော့အမေရိကန်ပြည်တော်စုကိုပြန်လာနေပါပြီအသက်38နှစ်အရွယ်ဖန်စတာကိုမြန်မာစစ်ကောင်စီကတင်တဲ့ဆွဲချက်တင်တဲ့တရားရုံးကထောင်ဒဏ်17နှစ်ချမှတ်ခဲ့ပြီးနောက်ရပ်ပိုင်းအကြားတနင်္လာနေ့မှာပဲထောင်ကနေလွှတ်ပေးလိုက်တာဖြစ်ပါတယ်။အကြောင်းမဲ့တက်တက်ဖမ်းခံရတာဖြစ်ကြောင်းလူမြောက်လာတဲ့ဒန်နီဖင်စတာကပြောပါတယ
်။ I was arrested and held in captivity for no reason.
အကြောင်းမဲ့ဖမ်းဆီးချုံနှောင်ခံခဲ့ရပါတယ်။ဒါပေမဲ့ရုပ်ပိုင်းဆိုင်ရာအရာကျွန်တော်ကျန်းမာပါတယ်။အငတ်ခံထားရတာမျိုး၊ရိုက်နှက်ခံရတာမျိုးမရှိပါဘူး။
မြန်မာနိုင်ငံကနေထွက်ခွာလာပြီးဖြစ်တဲ့ဖင်စတာကိုအမေရိကန်တပ်မဟောင်းဘေးရစ်ချက်ဆန်နဲ့အတူကာတာနိုင်ငံဒိုဟာမှာခရီးတထောက်ဝင်ရောက်ချိန် AFP သတင်းအေဂျင်စီကိုပြောဆိုတာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုနိုင်ငံချင်းဆက်ဆံရေးတို့ကိုထောက်ထားပြီးဒန်နီဖင်စတာကိုပြစ်ဒဏ်လူငိမ့်သက်တာခွင့်နဲ့ပြည်နှင်တန်းပေးလိုက်ကြောင်းမြန်မာစစ်တပ်ရဲ့မျှဝေဒီရုပ်တံကကြေညာပါတယ်။
ဂျပန်မြန်မာချစ်ကြည်အတင်ဥက္ကဋ္ဌမစ္စတာဟီရဲဝါတာနာဘေမြန်မာနိုင်ငံအမျိုးသားပြည်လဲတင်းမြေရေးဆိုင်ရာအထူးကိုယ်စားလှယ်နဲ့နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုဟဲဤဆဆာကာဝါနဲ့အမေရိကန်နိုင်ငံနယူးမက္ဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းနဲ့ကမ္ဘာလုံးဆိုင်ရာစစ်ဆက်ညှိနှိုင်းရေးရစ်ချက်စတန်စင်တာဥက္ကဋ္ဌမစ္စတာဘေရစ်ချက်ဆန်တို့ရဲ့မြစ်တာရက်ခန့်ချက်အရာ၎င်းနိုင်ငံအချင်းချင်းမေဝေမပြတ်သောဆက်ဆံရေးကိုရှေးရှုသောအဖြစ်၎င်းလူသားချင်းစာနာထောက်ထားမှုကိုအလေးထားသောအဖြစ်၎င်
းထောင်ဒဏ်17နှစ်ပြစ်ဒဏ်ထောင်ဒဏ်17နှစ်ပြစ်ဒဏ်ချမှတ်ခံထားရပြီးနောက်ထပ်ဆွဲချက်တွေအတွက်တရားရုံးကျန်းမာဖို့ရှိနေချိန်မှာပဲထောင်ကလွတ်လာတဲ့ဒန်နီဖင်စတာကတော့အချင်းကြခံနေရဆဲဖြစ်တဲ့သတင်းသမားတွေလွတ်မြောက်ရေးအတွက်ဆက်လက်ကြိုးစားသွားမယ်လို့ပြောပါတယ်
We're going to keep the focus on them as much as possible and do
တို့အတွက်အတတ်နိုင်ဆုံးဆက်လက်အာရုံစိုက်သွားမှာဖြစ်ပြီးတို့ကိုယ်စားစီယုံဆောင်ရွက်သွားနိုင်ရေးအတွက်ကျွန်တော်တို့လုံနိုင်တဲ့အားလုံးဆက်လက်လှုပ်ဆောင်ပါမယ်ကျွန်တော်တို့အစွမ်းကုန်စူးစမ်းနေစေဖြစ်ပြီးတို့လွတ်မြောက်ရေးအတွက်ဆောင်ရွက်နိုင်ဖို့လည်းမျှော်လင့်ထားပါတယ်
မြန်မာစစ်ကောင်စီဘက်ကဖမ်းထားတဲ့သတင်းသမားဒင်းနီဖင်စတာကိုပြန်လွှတ်ပေးလိုက်တဲ့အပေါ်ကြိုးဆိုကြောင်းနဲ့ဒါဟာအပြုသဘောဆောင်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရတဲ့ဖြစ်တဲ့ဖာဟန်ဟတ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တဦးရဲ့မေးမြန်းချက်ကိုဖြေပါတယ
် Reiterate our call for the immediate release of at least 47 other journalists.
အမျိုးသမီးခုနှစ်ဦးအပါအဝင်ဖမ်းဆီးခံထားရဆဲဖြစ်တဲ့သတင်းတောက်အနည်းဆုံး48ဦးကိုချက်ချင်းပြန်လွှတ်ပေးဖို့လဲကျွန်တော်တို့အနေနဲ့တစ်ချိန်တည်းမှာပဲထပ်ပြီးတောင်းဆိုပါတယ်အခုလောက်ရဟာအပြုသဘောဆောင်တဲ့ဆောင်ရွက်ချက်တစ်ခုဆိုတာကတော့သိကြပါတယ်ဒါပေမဲ့လည်းဖမ်းဆီးခံထားရသူအလုံးကိုပြန်လွှတ်ပေးဖို့လိုအပ်ပါတယ်
အမေရိကန်သတင်းသမားဒင်းနီဖင်စတာကိုမှာယွင်ဖမ်းဆီးမှုလို့အမေရိကန်ကပြောဆိုထားပြီးသူလွတ်မြောက်လာတာကိုကြိုဆိုချောင်းတစ်ချိန်တည်းမှာပဲမတရားဖမ်းခံထားရသူအလုံးကိုပြန်လွှတ်ပေးဖို့လဲထပ်ပြီးတောင်းဆိုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
။မတ်တင်ဂီထိုင်စူးစီးတင်ပြခဲ့တာပါ။အခုလိုအမေရိကန်သတင်းသမားတအုပ်ကိုလွှတ်လိုက်ပေမဲ့မြန်မာသတင်းသမား40ပတ်ဝန်းကျင်လောက်ဖမ်းဆီးခံရဆဲဖြစ်ပါတယ်။ဒီပေါ်မှာမြန်မာသတင်းသမားတွေဘယ်လိုမြင်ပါသလဲ။အာနာမသိမ့်မီကမီဒီယာကောင်စီရဲ့တွဲဘက်အတူရေးမှုဥမြင့်ကျော်ကိုဥတင်မောင်တန်းကဆက်သွယ်မေးမြန်းထားပါရရှင်
။ Okay ဥမြင့်ကျော်ခင်ဗျာကျွန်တော်တို့အမေရိကန်သတင်းစာဆရာလွတ်မြောက်သွားပြီလို့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးဥမြင့်ကျော်ဘယ်လိုများပြောချင်ပါလဲခင်ဗျာ
။ Okay ဟိုသူလွတ်မြောက်သွားတာကျွန်တော်တို့ကဝန်တာရယ်ပေါ့နော်။ဆိုတော့ငကိုတဲကဒီလိုဖမ်းခံရဖို့ဒီလိုမျိုးပြည်တံတွေချမှတ်ခံရဖို့မသင့်ဘူး။ဒီလိုချမှတ်ခံရတာတွေကမီဒီယာလွတ်လပ်ခွင့်ရောကျန်တဲ့သတင်းသမားတွေအပေါ်မှာရောကြီးမားတဲ့တက်ရောက်မှုတွေဖြစ်စေတယ်ဒီလိုမျိုးဟောလာထောင်ထောင်7နှစ်ချမှတ်ခံရတယ်ဆိုတော့အစင်လာမျိုးတွေကသတင်းလွတ်လပ်ခွင့်ရောကျန်တဲ့သတင်းသမားတွေအပေါ်မှာရောတက်ရောက်မှုမကောင်းဘူးအခုလိုဟောလာအမေရိကန်နိုင်ငံသားအနေနဲ့လွတ်မြောက်တာသတင်းသမားအနေနဲ့လွတ်မြောက်တာကျွန်တော်တို့ဝန်တာတယ်ဒါပေမဲ့ကျန်တဲ့မြန်မာသတင်းသမားတွေလည်းဟိုသတင်းအလုပ်ကိုလုပ်ပြီးတော့ဒီလိုထောင်ထဲမှာဖန်ခံရတရားဆွဲခံရတဲ့ပြည်တံကြခံရတဲ့လူတွေအတွက်လည်းလွတ်မြောက်တင်တယ်လို့ကျွန်တော်တို့ထင်ပါတယ်
။ဟုတ်ကဲ့စုစုပေါင်းမြန်မာသတင်းသမားဗတိယောက်လောက်များအဖမ်းဆီးခံရလဲအခုတက်ဒီ
ခုလက်ရှိအထင်းမှာကြံရင်နေသေးတာကမှတ်သားထားတဲ့စီရင်ရတော့3938ယောက်ရှိပါတယ
်။များသောအားဖြင့်ဘလို့အမှုတွေနဲ့ဆွဲချက်တင်ခံရတာများလဲခင်ဗျ။
အများဆုံးကတော့95 dash ကကြီးပေါ့ဒီအစ်စ်ပြတ်ထန်တဲ့ဥတွေအန်ဒီသတင်းမှားထုတ်လွှင့်နေတို့ဟုတ်လားဟိုတက်မရော်ကိုဟုတ်လားဟိုအထင်မြင်မှားအောင်တို့စီးပြီးဟိုနောက်ကနိုင်ငံဝန်ထမ်းတွေစီးပြန်လုံးအောင်တွေးဆောင်နေတို့ဒီအန်ဒီပုံမှန်နဲ့ဟိုဆွဲဆိုတဲ့95 dash ကကြီးနဲ့အများစုဒါပေမဲ့နောက်ပိုင်းဒီသတင်းသမားတွေမှာတော့68လို့မျိုးပြပရောက်အဖွဲ့အစည်းတွေဆက်ွယ်တဲ့ဟာမျိုးကိုယ်လည်းရှိလာတယ်လို့နောက်ကအကျန်းဖက်ပုံမှားတို့ပောက်ကွဲစီတတ်သောဖြစ်စီပုံမှားတို့အဲ့လိုမျိုးနဲ့ဆွဲခံတဲ့သူအနေငယ်လည်းရှိတယ်ပေါ့နော်အများစုကတော့95 dash ကကြီးနေပါပဲ
ဟုတ်ကဲ့မကြာခဏဆိုသလိုပဲတရင်သမားတွေကိုတရားဆွဲဆိုတဲ့အခါမှာစူပူလုံဆောင်မှုပြုတယ်လို့ပြောပါတယ်အဲ့ဒီတော့တရင်ရေးသားခြင်းနဲ့စူပူလုံဆောင်မှုကွဲပြားခြားနာပုံဘယ်လိုများရှိပါသလဲခင်ဗျ
စစ်ကောင်စီဘက်ကသူတို့ကယူဆတာကတော့ဒီဆန္ဒပြတဲ့ကိစ္စတွေကိုဟိုသတင်းဖော်ပြတဲ့ဟာကလည်းဒါစုစုနှုံဆော်မှုကိုအားပေးတယ်နှုံဆော်တယ်လို့သူတို့ကယူဆတယ်တကယ်တမ်းကျတော့နိုင်ငံရေးပြည်ထောင်ကဒီလိုဟာမျိုးတွေဖြစ်နေတဲ့ဟာဒီဟာကိုဖော်ပြတဲ့အခါမှာဒီဟာကသတင်းမီဒီယာကစုစုနှုံဆော်တာမဟုတ်ဘူးအဖြစ်ပြက်ကဖြစ်နေတာပေါ့နော်သို့တော်လည်းဒီလိုအဖြစ်ပြက်တွေကိုမဖော်ပြရဲအောင်မဖော်ပြဘဲနဲ့လက်ဆောင်အောင်တော့လို့ပြပေးတယ်လို့တော့ကျွန်တော်ကတော့ယူဆတာပါနော
်ဟုတ်ကဲ့အခုလိုတန်နီဖန်ဆာကိုလွတ်လိုက်တဲ့အခါမှာစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကတော့လူသားချင်းစာနာထောက်ထားရေးအခြေခံပုံကနေစဉ်းစားခဲ့တယ်လို့ပြောပါတယ်ဆိုတော့အမေရိကန်သတင်းစာဆရာကပဲလူသားဖြစ်ပြီးမြန်မာသတင်းစာဆရာတွေကလူသားမဖြစ်ဘူးလို့များဆိုလိုသလိုဖြစ်မသွားပေဘူးလားခင်ဗျ
မှန်ပါတယ်တကယ်တော့သတင်းစာဆရာအားလုံးကိုယ်သတင်းအမှုကိုကူလုတ်တဲ့ဟာတွေကိုတရားဆွဲတာတို့ဖမ်းဆီးတာတို့ထောင်ချတာတို့ပြစ်ဒဏ်ပေးတာတို့လောက်တာကတင့်မြော်တဲ့ကိစ္စမဟုတ်ဘူးဒီဟာကတိုင်းပြည်ရဲ့အနာဂတ်အတွက်ရောသတင်းလွတ်လပ်ခွင့်အတွက်ရောလူမှုအတိုင်းအတာအတွက်ရောအားလုံးအတွက်ရောမကောင်းတဲ့ကျိုးဆက်တွေပဲဖြစ်စေမှာပါဒ တကယ်ကြတော့ဟုတ်လားတရင်ဖော်ပြမှုတစ်ခုကပြင်းမနဲ့မကြည့်ဘူးလို့ယူဆရဲဆိုရင်ကျွန်တော်တို့တစ်ချောင်းလုံးပြောခဲ့တယ်လို့ပဲဘယ်လိုခေါ်မလဲ complete mechanism လို့ဟာမျိုးနဲ့သုံးရမယ်ဒီဘယ်အချက်လက်ကဟိုတရင်ပြင်းမနဲ့မကြည့်ဆိုရဲဟာမျိုးနဲ့တိုင်ကြတာမျိုးဒီဟာမျိုးဒီ system မျိုးကိုသုံးနေတာပေါ့နော်ဒါပေမဲ့ဟိုအာနာသိမ့်ပြီးတဲ့ February တရနေ့နောက်ပိုင်းမှာဒီရန်ရည်ဒီစနစ်တွေကအားလုံးဟိုအတုံးချမခံရတော့မယ်ပြက်ပြားသွားပြီးတော့ဒီလွတ်လပ်တဲ့ဟိုဟလာအဖွဲ့အစည်းတွေလည်းမရှိတော့ဘဲနဲ့အခုလိုမျိုးဖန်စီဟိုထောင်ချခံရတဲ့ဤနဲ့မီဒီယာကိုနှုတ်ဆက်အောင်လုပ်တယ်လို့ဖြစ်လာတာပေါ့နော
်မြန်မာသတင်းသမားဦးမြင့်ကျော်ကိုဦးတင်မောင်တန်းကဆက်သွယ်မေးမြန်းခဲ့တာပါရှင်ကျမတို့မကြခင်မှာတော့တရုတ်မြန်မာနယ်စပ်ဂိတ်တွေပြန်ဖွင့်ဖို့မသေးကြသေးတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်အခုတော့ချင်းပြည်နယ်ကစပေးဆောင်ဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါချင်းပြည်နယ်မတူပီမြို့နယ်ကတောတောင်တွေထဲမှာပုန်းရှောင်နေကြတဲ့ရာနဲ့ချီတဲ့စပေးဒုက္ခသည်တွေဖျားနာနေကြပြီးတော့တော်တော်များများကိုဗစ်ရောဂါလက္ခဏာတွေပြနေပေမဲ့စစ်စစ်နိုင်ခြင်းမရှိကြပါဘူးရန်တိန်ကျေးရွာအုပ်စုကစစ်ဘေးဒုက္ခသည်တွေကဖြားနာနေသူ400လောက်ရှိတယ်လို့ဒုက္ခသည်တွေက VOA ကိုပြောပါတယ်။ဆေးဝါးနဲ့အစားအသောက်အလွန်အမင်းလိုအပ်နေတဲ့ဒုက္ခသည်တွေဖြားနာနေတဲ့အခြေအနေကိုတော့ရန်ကုန်ကလာတဲ့သတင်းကိုကိုသိန်းထိုင်ဦးကပြောပြမှာပါရှင်
။ချင်းပြည်နယ်ထဲမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်နေတဲ့နေရာတဝိုက်စစ်တပ်ကနေမြေရှင်းလင်းရေးတွေလုပ်နေတာကြောင့်တောတောင်နဲ့ထွက်ပြေးနေကြရတဲ့မတူပီမျိုးနယ်ကစီဘေးဒုက္ခတွေတော်တော်များများဖြားနာနေကြပါတယ်။မတူပီမျိုးနယ်ရန်တိန်ကျေးရွာအုပ်စုကစီဘေးဒုက္ခတွေ400လောက်ဖြားနာချောင်းဆုံးနေကြပြီးတချို့မှာကိုဗစ်ရောဂါလက္ခဏာတွေပြနေပေမဲ့စစ်ဆေးနိုင်တဲ့အခြေအနေမရှိဘူးလို့စီဘေးဒုက္ခတွေတူက VOA ကိုပြောပါတယ
်။ရန်တိန်အုပ်စုမှာလူဦးရေကွာ900ကျော်ထဲမှာကွာတော့ရှိမှာ400မီလီပေါ့နော်400လောက်ပေါ့ဒီမကောင်းတဲ့သူတွေရာသီဒုက္ခဖြစ်တဲ့သူနှာဆေးချောင်းဆိုးဖြစ်တဲ့သူတွေရှိတယ်။တယောက်နဲ့တယောက်ကူးတာပဲဖြစ်မှာကျွန်တော်တို့ကအတူတူစားအတူတူတောက်အတူတူအိတ်ဆိုတော့တယောက်နဲ့တယောက်ကူးဆက်တာပဲဖြစ်မှာ။ရန်ပိတ်မနေရဟုတ်တနည်းအားမစင်အနတ်နေရာတဲ့သူတွေလည်းရှိတယ်။ကျွန်တော်ကကိုဗစ်ဖြစ်နိုင်တဲ့အခြေအနေအဲ့လိုလဲကျွန်တော်ကတံပြများတယ်ဟုတ်ကဲ့။စစ်ဆေးဖို့ကကိုရီးယားတွေကျွန်တော်တို့မှမရှိဘူး။
ချင်းပြည်နယ်မတူပီမြို့နယ်မတူပီမင်းတက်လမ်းမကြီးတစ်လျှောက်မှာရှိတဲ့ခြေရွာတွေအပေါ်စစ်တပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်ရန်တိန်ရွာ၊ချံပြန်းကရွာ၊ချံပြန်းခရွာစတဲ့ခြေရွာတွေရွာလုံးကျွတ်ပေးလို့ရထွက်ပြေးတိမ်းရှောင်နေကြရတာပါ။နိုဝင်ဘာလပထမပတ်လောက်ကချံပြန်းခြေရွာအုပ်စုကအပြင်းပြားတဲ့စစ်ပေးဆောင်အသက်ကြီးပိုင်းအမျိုးသားတူကိုမတူပီဆေးရုံကြီးကိုပို့တဲ့အချိန်ကိုဗစ်ရောဂါဖြစ်နေတယ်ဆိုတာကိုစစ်ဆေးတွေ့ရှိခဲ့တယ်လို့ချန်ပြန်းကကြေးရအုပ်စုကဒေသခံတယောက်ကပြောပါတယ်ချန်ပြန်းကြေးရအုပ်စုကစစ်ဘေးဒုက္ခသည်900လောက်ရှိပါတယ်အဲ့ဒီအထက်ကသုံးပုံနှပုံလောက်ဟာဖျားနာချောင်းဆုပ်နေကြပေမဲ့ကိုဗစ်ဟုတ်မဟုတ်စစ်ဆင်းနိုင်တဲ့အခြေအနေမရှိဘူးလို့အခုလိုပြောပါတယ်ဒါကြို
ကိုကြီးဖြစ်တာလည်းရှိတယ်ဆယ်ဟုတ်ဟုတ်တော့အခုကအဖိုးကြီးဒီကောင်ဒီမှာစစ်ဘေးရှောင်ရင်းနဲ့ဖျားပြီးတော့ကျွန်တော်ဟိုအတော်လန်ကနေလူပေါ်ပေါ့နော်ခြေလုံးပုတ်ကြတယ်အဲ့ဒါခြေလုံးဒီနေ့ချင်းတော့သူတို့ကခြေလုံးမဆစ်လိုက်တော့ကိုဗစ်ရောဂါရှိတယ်ဆိုတော့အဲ့ဒါကိုဗစ်ဒီလက်ဖြစ်နေတဲ့ချိန်မှာအဲ့ဒါကျွန်တော်တို့ကလည်းမဆစ်နိုင်တဲ့တော့ထဲမှာမဆစ်နိုင်တဲ့ခါကျတော့ကျွန်တော်တို့ကိုဗစ်ဖြစ်တာလည်းကျွန်တော်တို့ကမသိဘူးအဲ့လိုခြေလုံးရှိတဲ့ဟာမရှိတာလည်းခြေတွေလေးအဲ့လိုမျိုးဒီကုပ်ကပွားနေကြတာဆိုတော့ကိုကကိုဗစ်ဖြစ်မှန်းကိုကျွန်တော်တို့ကမသိတာ
စီဘေးဒုက္ခသည်ကိုဝင်ဆောင်မျိုးသမီးတူလည်းဖျားနာချောင်းဆုပ်ပြီးဒီကိုယ်လုံးကြိုက်ခဲနာကျင်နေတယ်လို့ပြောပါတယ်လာသားရွယ်ကလေးငယ်တွေလည်းအသက်ရှူကြပြီးဖြားနာနေကြတယ်လို့ပြောပါတယ
်။ရာဒီတုတ်ကွေးကချောင်းဆိုးရယ်၊ဖြာချီရယ်ပြီးတော့အဘလုံးလည်းအန်လဲအန်ချင်းလည်းအစပေါ်လုံးကိုက်ခဲတယ်။ဟိုအဆင့်တွေအကုန်လုံးနာတယ်။ကိုယ်တည်းဆိုတော့ရောင်နဲ့ရောင်နဲ့ပေါ့။ကိုယ်တည်းဆိုတော့အပြည့်လုံးတွေဖြစ်ဆောင်ဆိုတော့အဟာရတွေလည်းမရှိအဟာရဆိုတာဟိုထရက်ခဲတောင်မှလုံးလုံးမစားနိုင်တော့ဘူး။လေရှိဒီမရဲ့ဒီပဝင်ချင်ပါလေဒီမရဲ့အကိုရဲ့အမရဲ့ကလေးတွေတလအောက်တွေရှိတယ်ဒုံလာအောက်တွေရှိတယ်အဲဒါဟာချီလို့လေဟာချီလို့ဟာအသက်မရှူနိုင်တဲ့ကလေးတွေလည်းအများရှိတယ်လေး၅ယောက်လောက်ရှိတယ
်ဖျားနာနေမကောင်းတဲ့သူတွေအတွက်ဒေါက်တာနဲ့မှကျန်းမာရေးကုသမှုစေဝါနဲ့အစာအာဟာရရရှိမှုအတော်ခက်ခဲရှားပါးနေတယ်လို့စေဘေးဒုက္ခသည်တွေက VOA ကိုပြောပါတယ်သူနာပြစ်ဆရာဝန်တွေဒေသခံဆေးအကြောင်းနားလည်တဲ့သူတွေစီကအကူအညီတွေတောင်းပြီးအဆင်ပြေတယ်လို့ကုသနေရတယ်လို့ပြောပါတယ်ချင်းပြည်နယ်မှာစောင်းနှင်းကာလရာသီဥတုအေးတဲ့အတွက်အနှွေးတဲ့စောင်းတွေလိုအပ်တယ်လို့ စေဝါနဲ့စားတော့တွေလည်းရေးပေါ်လိုအပ်နေတယ်လို့ပြောကြပါတယ်ခင်ဗျာ
ကုသိန်းထိုင်ပါရှင်မကြခင်မှာတော့ဒီကချင်ပြည်နယ်မှာကချင်ပြည်နယ်မြစ်ဆုံအထက်ပိုင်းမှာစစ်ကောင်စီတပ်တွေလှုပ်ရှားနေတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်အခုတော့မန္တလေးမှာဒီကိုဗစ်ကူးစက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါမန္တလေးမြို့ကပညာရေးကောလိပ် TTC မှာသင်တန်းတက်နေသူ19ဦးကိုဗစ်ရောဂါကူးစက်ခဲ့ပါတယ်အခုလိုကိုဗစ်ကပ်ရောဂါအစုလိုက်ကူးစက်မှုရှိနေပေမဲ့လည်းဒေသခံတွေကတော့တိတ်ပြီးစိုးရိမ်ဖို့မရဘူးလို့ပရဟိတလုပ်နေသူတွေက VOA ကိုပြောပါတယ်ကိုဗစ်ကပ်ရောဂါစီကံချက်တွေကိုလည်းဂရုတစိုက်လိုက်နာဖို့လည်းတိုက်တွန်းနေပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုမတ်စုမုံကပြောပြမှာပါရှင
်မန္တလေးမြို့33လမ်း66နဲ့68လမ်းကြားမှာရှိတဲ့ဆရာအတက်တင်ပညာရေးကောလိပ် TTC မှာသင်တန်းတက်နေတဲ့သူတွေကအမျိုးသမီး19ဦးကိုဗစ် -19 ကပ်ရောဂါကူးစက်ခံခဲ့ရပါတယ်။သူတို့ကိုကန်တော်နဒီဆေးရုံကိုနိုဝင်ဘာလ14ရက်နေ့ကတွားရောက်ပို့ဆောင်ပေးခဲ့တယ်လို့ပရဟိတမင်းကောင်ရှာဖွေကယ်ဆယ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ်။
ကျေးဇူးတော်သင်တန်းဒါအသေးပင်နဲ့တူပါတယ်။နေရာနေလာကြလာတဲ့အခါသူတို့သင်တန်းဟိုဟာနေရာလာတော့သူတို့အဲဆွဲယူလိုက်တယ်ဆွဲယူလိုက်တော့အဲ19ရက်ဆွဲတာเนี่ยเจ๊งๆมามาเจ๊งๆมาပါပဲအကုန်เจ๊งๆมามาပါပဲ
ဘယ်ဒေသတွေကနေလာပြီးတော့ဒီဆရာအတက်တင်တင်နှန်းကိုလာတက်ကြတယ်ဆိုတာကိုတော့ပရဟိတကုညီသူတွေကမသိကြပါဘူးအဲ့ဒီတင်နှန်းเจ้าမှာတင်နှန်းတက်ရောက်သူအများအပြားရှိတယ်လို့လဲအနီးဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်မြန်မာနိုင်ငံမှာ COVID-19 တတိယလှိုင်းကူးစက်မှုမြင့်တက်နေချိန်မှာမလိုအပ်ရင်အိမ်ပြင်မထွက်ရ stay at home ထုတ်ပြန်ခဲ့တဲ့မြို့နယ်တချို့မှာယောဂဖြစ်ပွားမှုကိုထိန်းချုပ်နိုင်လို့ပြန်လည်ဖြေလျော့မှုတွေလှုပ်လာတဲ့အထက်မှာမန္တလေးတိုင်းအတွင်းမှာရှိတဲ့မြို့နယ်တွေလည်းပါဝင်ခဲ့ပါတယ်။အောက်တိုဘာလကုန်ပိုင်းတုန်းကမန္တလေးမြို့မှာရှိတဲ့မြို့နယ်10ခုအပြင်တောက်ကြံနေနိုဝင်ဘာလ12ရက်နေ့ကလည်းမန္တလေးတိုင်းထဲကမြို့နယ်တစ်ခုကို stay at home သတ်မှတ်ချက်ဖြေလျော့ပေးခဲ့တာပါ။ဒါပေမဲ့လည်းအခုနိုဝင်ဘာလကနေစပြီးတော့ယောဂဖြစ်ပွားနေတဲ့သူတွေပြန်ပြီးတော့ရှိလာတယ်လို့ပရဟိတာဆောင်ရွက်ပေးနေသူကပြောပါတယ
်။ဒီနေ့သားမှာတော့လောလောဆယ်ကတော့ကိုဗစ်ကအဲဒီလာတဲ့မှာနည်းနည်းလေးပြန်ထတယ်။ဟိုပထမတစ်လလောက်ကနည်းနည်းရပ်သွားသေးရဲ့လေ။ရပ်သွားခုဒီလာတဲ့မှာပြန်ဖြစ်ပြီးတော့နည်းနည်းအသေးပြောက်လေးတွေထွက်လာတ
ယ်။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့ဇူလိုင်လနဲ့ဩဂုတ်လအစပိုင်းတုန်းကလူစီကားတဲ့ဈေးနဲ့စာတင်ကျောင်းတွေကနေတဆင့်အစုလိုက်ယောဂါကူးစက်မှုတွေရှိခဲ့ပါတယ်။အခုကိုဗစ်ပြင်းထန်ချိန်ကျော်လွန်လာနိုင်ပြီလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပေမဲ့ပြည်သူတွေကြားမှာတော့ကိုဗစ်စီးမြင်စည်းကမ်းတွေကိုလိုက်နာမှုကအားနည်းနေတော့မယ်လို့ကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်။မန္တလေးမှာနေရာတစ်နေရာထဲမှာတင်ကူးစက်သူအယောက်20လောက်ရှိနေချိန်မှာတောင်မှကပ်ယောဂါကာကွယ်နိုင်ရေးအခြေခံအချက်ဖြစ်တဲ့မျက်နှာဖုံးနှာခေါင်းစည်း mask ကိုတက်ဖို့ကိုတောင်ပေါ်လျော်နေကြတယ်လို့ပြောပါတယ်
။ဘလို့ပဲကိုဗစ်ကိုသူတို့မကြောက်တော့ဘူး။အခုလည်းလည်းဒီ mask ကိုမတက်ကြတော့ပါလေ။ပြန်လည်ပြီးတော့ဒီကိုဗစ်စီးကမ်းကျန်းတဲ့အမျိုးကနည်းနည်းလေးဟိုထိန်းထိန်းနဲ့ line ဟိုနေထိုင်နေကျင်တယ်ပေါ့။အဲ့ဒါမှလည်းဒီကောင်ကိုအခုနယ်ရီကပြန်ထားနေတယ်။နယ်ရီကရက်မှမရက်တာ။နော်မန္တလေးရပ်ပြီမဲ့နေရာရပ်မသွားဘူးအဲ့တော့နည်းနည်းလေးတော့ပြန်လဲပြီးတော့ထိန်းသိမ်းနေခြင်းနဲ့ပေါ့
ဒေသတွင်းမှာ COVID-19 ကူးစက်မှုအခြေအနေကြောင့် stay at home ထုတ်ပြန်ထားတဲ့မြို့နယ်ကတော့52ခုကျန်ရှိနေပါသေးတယ်အခြေခံပညာစာသင်ကျောင်းတွေကိုပြန်ပြီးတော့ဖွင့်ထားသလိုအစိမ့်မြင့်တက္ကသိုလ်ကောလိပ်တွေပြန်ပြီးတော့ဖွင့်လည်နိုင်မှုအတွက်ကိုလည်းကျန်းမာရေးနဲ့ပညာရေးဝန်ကြီးဌာနကပြင်ဆင်နေတယ်လို့သိရပါတယ်လူတိုင်းကာကွယ်ဆေးထိုးနှံနိုင်မှုအတွက်ကိုလည်းသဆိုင်ရာရက်ွက်တွေအလိုက်လိုက်လံနှိုးဆော်နေတာရှိတယ်လို့ဒေသခံတွေကပြောထားပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျိုးရဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် မြန်မာနိုင်ငံကပြည်ထောင်တွေစီတည်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရရှင်အခုဒုတိယပိုင်းနာယူဝက်မှာတော့ကျမတို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါမြန်မာစံတော်ချိန်နနက်6နာရီခွဲပါပြီရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ဒီဒုတိယပိုင်းမှာဆက်လက်တင်ဆက်မယ်ဒီစီးပွားရေးကဏ္ဍမှာနားဆင်ရမှာကတော့
ဒီဥပဒေထုတ်လိုက်လူတွေကြောက်ငယ်ကြောက်လို့ရှိရင်ဘာဖြစ်လဲအဲဈေးရကြမှာပေါ့
ဒါကတော့ဗဟိုဘဏ်ရဲ့နိုင်ငံသားငွေလဲလှယ်နှုန်းသတ်မှတ်မှုဟာအလုတ်ဖြစ်နိုင်ပါမလားဆိုတဲ့ကောင်းစင်နဲ့ဆွေးနွေးတင်ပြထားတဲ့ဒီစူးစီးတင်ပြထားတဲ့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါဘလော့ဂါရီပြောသမျှတက်တန်ရောင်သတင်းလွှာစရာတွေကိုလည်းတင်ဆက်မှာပါအခုတော့ကချင်ပြည်နယ်မြစ်ဆုံအထက်ပိုင်းမှာစစ်ကောင်စီတပ်တွေလှုပ်ရှားနေတဲ့အခြေအနေကိုကြည့်ကြရအောင်ပါကချင်ပြည်နယ်မြစ်ဆုံအထက်ပိုင်းဒေသအင်ဂျန်ယံမြို့နယ်မှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေဖြစ်ပြီးစစ်ကောင်စီဘက်ကတပ်တွေလှုပ်ရှားနေတာကြောင့်ယာနဲ့ချီတဲ့ဒေသခံတွေမြစ်ကြီးနားမြို့ကိုတင်းရှောင်နေရပါတယ်KIA ဘက်ကတော့အရင်ရက်တွေကတိုက်ပွဲဖြစ်တာရှိပေမဲ့လောလောဆယ်မှာတော့စစ်ကောင်စီတပ်တွေပဲမြစ်ကြီးနားဘက်ကိုပြန်ရွှေ့လာနေပြီဖြစ်ကြောင်းပြောပါရယ်ရန်ကုန်ကလာတဲ့ကချင်ပြည်နယ်ကစစ်ပြေးဒုက္ခသည်တွေရဲ့အခြေအနေတိုက်ပွဲတွေအကြောင်းကိုတော့ကိုငိမ့်ချန်းကပြောပြမှာပါရှင
် AOD မြစ်စုံဒေသမှာအကြီးစားဆက်ရန်နေရာတွေကိုတုံးပြီးရွှေတူးဖော်တာတွေဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်း2021မေလလောက်ကစတင်ခဲ့တာပါလက်ရှိရွှေတူးဖော်နေတဲ့အခြေအနေနဲ့ဆိုရင်မှုတွေကိုဒေတာကန်တူက VOA ကိုအခုလိုပြောပါတယ
်အခုကမိခနဲ့မလိခဒီလိုမြင့်မတွယ်ပေါ့နော်မဆုံးဖြစ်မှာပေါ့မလိခဘက်မှာတူးရအဲ့တော့ white fury နဲ့အကုန်လုံးကန်ဖတ်တီကိုအကုန်လုံးတူးလိုက်တော့ဒါဒီဥတုကြီးကအားကြီးကြောင်းပြီးတော့ရေရေရှည်ပြီးတားကြီးလာပြီးစုံနေတာပေါ့နော်ဒီစုံဆိုင်တန်းကြီးပေါ့ဆိုင်တန်းကြီးလူကြီးရှိတဲ့နေရာကြီးပေါ့လေအဲ့ဒါဒီကလွတ်သွားနိုင်တာပေါ့ဒီအခုကခေါကံမှာစောက်သိမ်းပုံကလေးပေါ့လေ back four ဒီနဲ့ဆက်ကြီးဒီနဲ့အကုန်လုံးရွှေတူးစားနေတဲ့ပုံစံကတော့ရွာသားကြီးကြိုက်ဘူးပေါ့လေဖြစ်တာ
တကယ်လို့ရေကြီးတဲ့အချိန်မှာရွှေတူးဖော်တဲ့နေရာတွေဘက်ကိုရေတွေထပ်ဝင်လာမယ်ဆိုရင်မြေဆုံဈေးဆိုင်တန်းနေရာတွေဟာရေပက်လဲဝိုင်းသွားမယ်အခြေအနေရှိနေတာကြောင့်ဒေသခံတွေကစိုးရိမ်နေတာပါပေ200ကျော်လောက်အနက်အထိမြေတွေကိုကော်ပြီးရွှေတွေတူးနေကြတဲ့အတွက်တဘာဝပတ်ဝန်းကျင်ပျက်စီးနေတဲ့အပေါ်စိုးရိမ်နေကြတာဖြစ်တယ်လို့တခြားဒေသခံတို့ကအခုလိုပြောပါတယ
်ဒီရှိနေမြစ်ဆုံကောင်ခဲရင်းချေကောင်300ကျော်မာနေထိုင်တဲ့အဲ့ဒီမြစ်ဆုံအချက်မှာအခု reports ဒီနေ့ရွှေတူးသားနေကြတယ်ပြန်နဲ့ပြေရလဲပြေနေရကျော်အဲ့လောက်နေတဲ့ခါကျတော့ရေမြေတဘာဝတွေတော်လေးတက်စီးသွားမဲ့အလားအလာတွေအများကြီးရှိတဲ့ခါကျတော့အဲ့ဒါဒေသခံတွေကအားလုံးကကြောက်ရွံ့နေကြတယ်
ဒေတာကန်တွေအနေနဲ့ဆက်ရန်နေရရီနဲ့တူးဖော်တာကိုကန့်ကွက်တာတွေရှိခဲ့ပေမဲ့လည်းလားနဲ့ချီတဲ့အတိုင်းအခုတက်တီတူးဖော်နေစေဖြစ်ကြောင်းအခုလိုဆက်ပြီးပြောပါရယ
်အခုကတက်ဆိုင်ရာသူရစီပြင်ကြဖို့လေသူတို့ကလုတ်ခိုက်တဲ့ခါကျတော့နည်းနည်းခက်နေတယ်အဲ့ဒါဒေတာခိုင်ကကျေအေကျေအိုစီကိုပြင်ကြပြီးပြီအဲ့ဒါလည်းဘိုးကမတူးသားနဲ့လို့တော့ပြောတယ်ဒါပေမဲ့ဆက်ပြီးမှတူးသားနေကြတယ်အဲ့ဒါလားနဲ့ချီတာသူတို့ကဘေဝါကိုရမလဲမသိဘူးဒီရခဏဝိုင်းတိုင်းကွက်ကြလာအဲ့ဒါကိုလည်းမြက်ကြသေးဘူ
းလက်ရှိမြစ်စုံဒေသမှာရွှေတူးဖော်နေတာတွေဟာကချင်ပြည်နယ်မှာထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဥရွက်စော်ကောင်ပါဝင်နေတယ်လို့လည်းဒေသခံတွေကပြောပါရယ်သူဟာစစ်ကောင်စီရဲ့ကချင်ပြည်နယ်ဝန်ကြီးချုပ်ဦးခတ်ထိန်နံနဲ့ခမီးခမတ်တော်ဆက်သူဖြစ်ပါရယ်မြစ်စုံဒေသရွှေတူးဖော်မှုဟာ2020ခုနှစ်ဒီဇင်ဘာလအတွင်းကစတင်ပြီးလုပ်ပိုင်ခွင့်ကျထားတာဆိုတဲ့ပြောဆိုတာတွေရှိပေမဲ့လည်းအဲ့ဒီကာလဟာရွေးကောက်ပွဲအလွန်လွတ်တော်တွေကလည်းမစသေးတာမို့မဖြစ်နိုင်ကြောင်းထောက်ပြမှုတွေလည်းရှိနေပါတယ်။မြေဆုံဒေသမှာတရုတ်ဆိုးရနဲ့ပူးပေါင်းပြီး2009ခုနှစ်မှာအကြီးစားရေအားလျှပ်စစ်စီမံကိန်းတည်ဆောက်ဖို့ဆောင်ရွက်ခဲ့ရမှာဒေသခံပြည်သူတွေကန့်ကွက်တာကြောင့်သမရဦးသိန်းစိန်ကသူ့အဆိုရလက်ထက်မှာယာယီရပ်ဆိုင်းကြောင်း2011ခုနှစ်စက်တင်ဘာလမှာကြေညာခဲ့ပါတယ်။ဒေသခံတွေကတော့သူတို့ကြေးရွာတွေပြောင်းရွှေ့ရမှာတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှာတဘာဝဘေးအန္တရာယ်တွေကြားရောက်လာရင်ဧရာဝတီမြေရိုးတစ်လျှောက်ရေကြီးရေလွှမ်းမိုးသွားမှစိုးရိမ်ပြီးအပီးတိုင်ရက်ဆိုင်မှုတောင်းဆိုနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုငိမ့်ချက်ပါရှင်ဆက်လက်ပြီးတော့တရုတ်မြန်မာနယ်စပ်ဂိတ်တွေပြန်ဖွင့်ဖို့မတည်ချာသေးတဲ့အခြေအနေကိုကြည့်ကြရအောင်ပါ ကိုဗစ်ကြောင့်ဇူလိုင်လထဲကပိတ်ထားတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဂိတ်တွေအခုနိုဝင်ဘာလထဲမှာပြန်ဖွင့်နိုင်မယ်အလားအလာမတွေ့မြင်ရသေးဘူးလို့မြန်မာကုန်သွယ်တွေက VOE ကိုပြောပါရယ်မြန်မာပြည်တွင်းမှာကိုဗစ်ကူးစက်မှုတွေရော့ကျသွားပြီလို့တရုတ်ဘက်ကယုံကြည်မှပဲဒီနယ်စပ်ကုန်သွယ်ရေးတွေပြန်ဆနိုင်လိမ့်မယ်လို့နယ်စပ်ဘက်ကစောင့်ကြည့်နေသူတွေကခန့်မှန်းပါရယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
ကချင်ပြည်နယ်ဘက်ကကံပိုက်သီးနယ်စပ်ဂိတ်နဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းကချင်းရွှေဟော်နယ်စပ်ဂိတ်ကိုတရုတ်ဘက်ကပြန်ဖွင့်ပေးပြီးကုန်သွယ်ရေးပြန်ဆဖို့ပြင်ဆင်နေတယ်လို့ဒီရက်ပိုင်းမှာသတင်းတွေထွက်ပေါ်နေပေမဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးတွေပြန်ဆဖို့အရေးအယံမရှိသေးကြောင်းမြန်မာကုန်သွယ်တွေကပြောလိုက်တာပါအဓိကကတော့မြန်မာဘက်ကကိုဗစ်ကူးစက်မှုတွေလုံးဝရော့ကျသွားမှလားတရုတ်ဘက်ကပြန်ဖွင့်ပေးမယ်လို့မြင်ကြောင်းကံပိုက်သီးကုန်သွယ်အသင်းရဲ့တာဝန်ရှိသူဒေါခင်လေးကပြောပါတယ်
ဒီလိုပြောမယ်အခုဒီနံပင်ရာနဲ့တယောက်ကနေတော့ကပြန်ပြန်ပြည့်ပြည့်နေတော့နည်းနည်းကျကုန်ပယ်ရင်းမျိုးလောင်းဝယ်လို့ရရင်လို့ရရင်ဒီလိုတော့မဟုတ်အဆုတ်ရည်မျိုးမပြည့်ဘူးရပ်နေတာအဒီခေါင်းလိုက်လို့ရောဂါပိုးပေါ်မှာသူအလုပ်ပြည့်မှာဒါကြောင့်မို့ဒီလိုကဆမာဇီယာကိုပြည့်မရင်းနဲ့ချင်းတော့ခုမှလည်းမပြန်သေးဘူး
ဒီရပိုင်းတွင်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးတာဝန်ရှိသူတွေလုပ်ခဲ့တဲ့အစည်းအဝေးတချို့မှာနယ်စပ်ကုန်သွယ်ရေးဂိတ်တချို့ကိုပြန်ဖွင့်ရေးတရုတ်ဘက်ကလည်းဆွေးနွေးခဲ့တယ်လို့ကုန်သွယ်တချို့ကပြောပါတယ်တရုတ်ရွှေလီနဲ့ကျယ်ကောင်မြို့တာဝန်ရှိသူတွေရဲ့တောင်းဆိုမှုနဲ့မြန်မာဘက်အချမ်းမူဆယ်ကုန်သွယ်ရေးဆောင်မှာကိုဗစ်စင်တာကိုကုန်သွယ်တွေကဆောက်လုပ်ခဲ့ပါတယ်ဒီစင်တာပြီးွားရင်မူဆယ်ကနယ်စပ်ဂိတ်တခုကိုဖွင့်ပေးမယ်လို့တရုတ်ဘက်ကပြောထားတာရှိပေမဲ့အခုတည်းကဒီနယ်စပ်ကုန်သွယ်ရေးကိုပြန်မဖွင့်ပေးသေးတာလည်းဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုန်သွယ်ရေးဆောင်မှာအခုအထိတစုံတရာထူးခြားတာမရှိသေးကြောင်းမူဆယ်စံကုန်သွယ်အသင်းကဥမင်းသိန်းကပြောပါတယ
်ဂိတ်ကိုဖွင့်မဖွင့်လဲဆိုတာစက္ကလပိုင်းကတော့မဖွင့်နိုင်ဘူးဒါကြောင့်လဲဆိုတော့ဒီလိုမျိုးမှာလာရှိနေတာဆက်မလာရတာပါလေစူပီယိုကိုဒီပိုးပြည့်နေလို့ဆက်ကူလာတယ်ဆိုတော့တော့ဆက်လာမရှိဘူး။ဒါကြောင့်ဘာပဲပြောပြောဒီလိုမျိုးမှာလည်းစားဖြစ်ပြရတော့ကိုဒီကိုချောင်းပြပြီးတော့မကြမယ်လည်းဒီကြောက်ဖွင့်ဖို့ပြပါဘူး
။နှစ်နိုင်ငံကုန်သွယ်ရေးကိုတရုတ်ဘက်ကပိတ်ထားပေမဲ့တရုတ်နိုင်ငံဘက်အချမ်းနယ်စပ်ဂိတ်တွေမှာတော့ကိုဗစ်စစ်ဆေးရေးဂိတ်တွေအဆောက်အဦတိုးချဲ့ကြတာတွေစတဲ့ပြင်ဆင်မှုတွေလုပ်နေတယ်လို့ကုန်သွယ်တွေကပြောပါတယ်။မြန်မာပြည်မှာကိုဗစ်တရားလှိုင်းအရှိန်ရလာတဲ့ဇူလိုင်လ10ရက်နေ့ကစလို့တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရကနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးအားလုံးကိုရပ်ဆိုင်းထားတာပါနှစ်ဖက်အပြန်အလှန်ကုန်သွယ်ရေးမရှိတော့ပေမဲ့အရေးပေါ်လိုအပ်နိုင်တဲ့စေဝါကိုတော့နှစ်နိုင်ငံညှိနှိုင်းပြီးမူဆယ်မြို့ကျန်စင်းကျော့ဂိတ်ကနေတင်သွင်းခွင့်ပေးတာပါတယ်တရုတ်မြန်မာကုန်သွယ်ရေးဟာပြီးခဲ့တဲ့2020ဧပြီလကစလို့ကျဆင်းသွားကြောင်းလည်းကုန်သွယ်တွေကပြောကြပါတယ်ခင်ဗျာ
ကိုရဲမော်ပါရှင်အင်္ဂါနဲ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်ရှင်အခုတော့အပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့အချိန်ရောက်ပါပြီပထမဦးဆုံးစီးပွားရေးကဏ္ဍကိုကြည့်ကြရအောင်ပါနိုင်ငံခြားငွေကြေးလဲလှယ်မှုအတွက်ဝယ်ဈေးနှုန်းရောင်းဈေးနှုန်းတွေကိုမြန်မာနိုင်ငံတော်ဗဟိုဘဏ်ကပြန်လည်သတ်မှတ်လိုက်ပါတယ်နိုင်ငံခြားငွေကြေးအလွန်အကျွံဈေးတက်မှာကြောင့်အခုလိုကန့်သက်တာဖြစ်ကြောင်းဗဟိုဘဏ်တာဝန်ရှိသူတွေကပြောဆိုထားပေမဲ့ဗဟိုဘဏ်ရဲ့ရည်ရွယ်ချက်အတိုင်းဖြစ်လာနိုင်ပါမလားဆိုတဲ့အပေါ်မှာတော့သတိထားစောင့်ကြည့်နေကြပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ကီထိုက်ကတင်ပြမှာပါရှင်။
နိုင်ငံခြားငွေအရောင်းအဝယ်မှာဗဟိုဘဏ်ကနေ့စဉ်သတ်မှတ်တဲ့ရည်ညွှန်းဈေးနှုန်းရဲ့3.5% ခိုင်နှုန်းအတို့လျှော့နဲ့အယောင်းဝယ်လှုပ်ချဖို့နိုဝင်ဘာလ9ရက်နေ့မှာဗဟိုဘဏ်ကပြန်လည်စည်းကမ်းတင်ချလိုက်ပါတယ်။ဒီသတ်မှတ်ချက်အရအမေရိကန်ဒေါ်လာကိုနိုဝင်ဘာလ10ရက်နေ့ကဗဟိုဘဏ်ရည်ညွှန်းစေ1,986ချက်ဖြစ်တာကြောင့်ဒေါ်လာကို10ချက်ကျော်ဝင်းကျင်အတို့လျှော့နဲ့တရဝင်းအယောင်းဝယ်လှုပ်ခွင့်ရတာဖြစ်ပါတယ်။နိုင်ငံခြားငွေဈေးတက်သွားမှာကိုကန့်သက်တာဖြစ်ကြောင်းဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ်
။ဒီလေပြည်ပန်းနေဒီလေကျင်းရတဲ့ဒါမှရှိရမနေချင်ကြဘူး။နောက်ကုန်ပြားနေပြီးတော့ဆက်ရမနေချင်ဘူးအလုပ်ပါပဲ။ဒီသိနေမှုတစ်ခုလောက်တော့ပါပဲ။ဈေးကဈေးမှာအလုံးကျော်ဈေးတက်မှာမရှိအောင်တိုင်းတာတစ်ခုနေနဲ့ဆိုတာ limit တစ်ခုပေါ့နော်။
AD လိုင်စင်ရပန်ဆိုတာကတော့နိုင်ငံခြားသုံးငွေချေးရောင်းဝယ်ဖောက်ကားခွင့်ရထားတဲ့ဘဏ်တွေကိုဆိုလိုတာဖြစ်ပါတယ်။ MC လိုင်စင်ကတော့နိုင်ငံခြားငွေရောင်းဝယ်လိုင်စင်ရထားသူတွေကိုပြောတာပါ။မြန်မာနိုင်ငံတွင်းနိုင်ငံခြားငွေချေးဈေးကွက်မှာဗဟိုဘဏ်ရဲ့ရည်ညွှန်းဈေးနဲ့ရောင်းဝယ်လှုပ်ချရတာကအထူးအဆန်တော့မဟုတ်ပါဘူး။အရင်သမရဦးသိန်းစိန်လက်ထက်2012-2013ဘဏ္ဍာနှစ်ကစလို့ဗဟိုဘဏ်ကရည်ညွှန်းဈေးနှုန်းသတ်မှတ်ချက်နဲ့တရားဝင်နိုင်ငံခြားငွေအယောင်းဝယ်တွေလုပ်ခဲ့ပါတယ်။အဲ့ဒီအချိန်ကစလို့နိုင်ငံခြားငွေတရားဝင်လဲလှယ်ရောင်းဝယ်ကြတဲ့လုပ်ငန်းများဟာဗဟိုဘဏ်သတ်မှတ်ဈေးနှုန်းရည်ညွှန်းဈေးနှုန်းရဲ့ ၃၁၈ရာခိုင်နှုန်းအတိုးအလျှော်နဲ့အရောင်းအဝယ်လှုပ်ကြပါတယ်။၃၁၈ရာခိုင်နှုန်းအရဆိုရင်တော့ဘဟုပန်တက်မှတ်စင်းနှုန်း၁၀၀၀ကျပ်တိုင်းမှာ၈၁အတိုးအလျှော်လှုပ်နိုင်တာဖြစ်ပါတယ်။ဒါပေမဲ့၂၀၂၀ခုနှစ်ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံခြားငွေချေအထူးသဖြင့်အမေရိကန်ဒေါ်လာဈေးကကျပ်၂၀၀၀ကျော်အထိဈေးတက်သွားပြီးတဲ့နောက်ပိုင်းမှာတော့ ဘိုဘန်ကနိုင်ငံခြားငွေလဲနှုန်းကိုထိန်းနိုင်ရေးနှီးမျိုးစုံနဲ့ဆောင်ရွက်လာပါတယ်။အမေရိကန်ဒေါ်လာကိုမြန်မာငွေ၁၀၀၀ရာကျပ်လောက်မှာထိန်းထားနိုင်ဖို့လုပ်မယ်အကြောင်းဘိုဘန်ဥက္ကဋ္ဌဦးဝင်းတော်က VOA
ကိုစက်တင်ဘာလ၂ရက်နေ့မှာပြောပါတယ်။ဒီနောက်ဆက်ပြီးတော့ကျွန်တော်က
၆ခွေရပြေးပါလေရှိအောင်ကျွန်တော်တို့ဈေးမှုရထားပါဒီနောက်စက်တင်ဘာလ၁၀ရက်နေ့မှာတော့နိုင်ငံခြားငွေချေရောင်းဈေးဝယ်ဈေးကွာဟချက်တတ်မှတ်မှုပဲဖြစ်ခြင်းဆိုပြီးဘဟုပန်ဒုတိယဥက္ကဋ္ဌဦးဝင်းတော်လက်မှတ်ရေးထိုးထုတ်ပြန်ပါတယ်နိုင်ငံခြားငွေချေအရောင်းဝယ်လုပ်ကြသူတွေဘဟုပန်ရည်ညွှန်းဈေးရဲ့၃ရာတသမာ၈ရာခိုင်နှုန်းအတိုးအလျှော်နဲ့လုပ်ဖို့မလိုတော့ဘူးဆိုတဲ့ကြ 6ရက်နေ့မှာပဲဗဟိုဘဏ်တတ်မှတ်ရည်ညွှန်းစစ်နဲ့အရန်ဝယ်လောက်ချဖို့ပြန်ပြီးတော့ညွှန်ကြားလာပါတယ်။ဒီအချိန်ညွှန်ကြားတာမှာတော့အတူအလျှော်လုပ်နိုင်တဲ့ပမာဏကိုလည်းလျှော့လိုက်ပါတယ်။အရင်ကကြက်1000ကို8ကြက်အတူအလျှော်လုပ်နိုင်တာကနေအခုအခါမှာကြက်1000အတွက်5ကြက်အတူအလျှော်လုပ်ဖို့ဖြစ်ပါတယ်။ဘိုးဘန်းရဲ့ကန့်သက်ချက်တဲ့ဟာလက်တွေမကြဘူးလို့ရှုမြင်ချသူတွေလည်းရှိပါတယ်
။ဒီဥပဒေထုတ်လိုက်လူတွေကြောက်ငဲကြောက်လို့ရှိရင်ဘာဖြစ်လဲ။အဲဈေးရကြမှာပေါ့
။ဦးစိန်ထေးဟာအမေရိကန်အခြေစိုက်စီးပွားရေးပညာရှင်တဦးဖြစ်ပါတယ်
။ခဏဝဲကြမှာပဲ။ဘာဖြစ်နိုင်တယ်လဲဆိုရင်ကောင်းပြီကုသတတ်မှတ်တဲ့ဈေးက1900 something ပေါ့ဗျာ။ဆိုလို့ရှိရင်နော်နည်းနည်းလေးကိုတော့ဝယ်တဲ့နေရာမှာနည်းနည်းနေရာဒါသူတို့နှုံးတဲ့ခုန0.5% နဲ့အဝယ်ပြမယ်ရောင်းရင်လည်းပမာဏနည်းနည်းကိုတော့အခုနနှုံးလေးနဲ့တော့ရောင်းပေးမယ်သို့တော့ရောင်းစရာမရှိတော့ပါဘူးဆိုပြီးတော့မှမဖြစ်လာဆိုတော့အရောင်းပိတ်လိုက်မှာပေါ့ပိတ်ရင်ဘာအကျိုးဆက်ဖြစ်လာမှာဆိုတော့မှောင်ကိုနော်ဒေါ်လာအပြင်မှာမှောင်ကိုရောင်းတဲ့စနစ်ဒေါ်လာမှာပဲ
ဗဟိုဘဏ်ရဲ့ဒီကြေညာချက်ထွက်လာပြီးနောက်မှာတော့ပြင်ပပေါက်ဈေးနဲ့ဗဟိုဘဏ်သတ်မှတ်ဈေးနှုန်းကအကြမ်းပြင်းဒေါ်လာကို200ချက်လောက်ကွာဟနေတာကြောင့်အယောင်မရှိဘဲဝယ်လိုသူတွေများလာပါတယ်။နိုင်ငံတဝန်းကငွေလဲကောက်တာတွေမှာလဲဝယ်လို့ရသမျှပြန်ရောင်းပေးမှာဖြစ်ကြောင်းအသိပေးထားပါတယ်။ဘိုးဘန်ဘက်ကနိုင်ငံခြားငွေကြေးစင်းနှုန်းထိန်းချုပ်နိုင်ရေးကြိုးပမ်းလာတဲ့အချက်ဟာနိုင်ငံရဲ့အရန်ငွေကြေးမလုံလောက်မှုဖြစ်လာနိုင်တဲ့အခြေအနေကြောင့်လို့လဲစီးပွားရေးပညာရှင်ဦးစိန်ထေးကယူဆပါတယ်
။အဲ့ဒီကုန်သွယ်မှုတွေကျလာတဲ့အခါမှာအရန်ငွေကြလာအရန်ငွေကြလာရင်သူတို့စီမှာအရန်မရှိလို့ရှိရင်ဘယ်ဟာနဲ့ပြန်သွန်းမလဲအင်ပို့ကသွန်းရမယ်လေဒါကြောင့်အခုလောလောဆယ်လောက်လာတာကသူတို့ကဘာဖြစ်လာလဲဆိုဒီကုန်သွယ်မှုနဲ့ပတ်သက် Facebook အန်နီကရတဲ့ငွေကိုတလားအတွက်မှာဘိုးဘန်ကိုပြန်သွန်းမှာဒါပတ်ဆိုင်ကိုလက်ထက်မရှိလို့ပြန်စုတာ revenue ပြန်ယူတာပေါ့နောက်တစ်ခါသွန်းကုန်တယ်အရင်တော့ကပြီးခဲ့တဲ့ကာလ9နှစ်ကာလမှာဆိုအင်ပို့ကများတာဗျဒါနောက်20မှာဆိုလို့ရှိရင်ဒေါ်လာ3500ဘူးတိဒီတွန်းကုန်ကပုံများတာအခုတွန်းကုန်ကိုရှော့ချလာတယ်သူကပို့ကွန်ကကြတော့တွန်းကုန်ရှော့မှမရှော့ရင်ကြာရင်အဲ့အရန်ငွေရော့ရော့လာခြေစရာမရှိဘူးပေါ့ဒါကြောင့်မို့လို့အဲ့လိုဖြစ်လာတာ
တစ်ချိန်တည်းမှာပဲ2019ခုနှစ်အတွင်းပို့ကုန်တင်ပို့ထားပြီးပို့ကုန်ရငွေစည်ရင်းမရှင်းကြသေးတဲ့ကုမ္ပဏီ600ကျော်ကလည်းရက်ပေါင်း30အတွင်းစည်ရင်းရှင်းကြဖို့နိုဝင်ဘာလ2ရက်နေ့မှာကြေညာခဲ့ပြီးဒီကြေညာချက်ဟာဆိုရင်နိုင်ငံခြားငွေကနေမြန်မာကျပ်ငွေပြောင်းလဲဖို့ကြေညာတာမဟုတ်ဘူးလို့ဗဟိုဘဏ်ရဲ့နိုင်ငံခြားသုံးငွေစီမံခန့်ခွဲရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဒေါ်မီတိုးဝင်းက VOE ရဲ့မေးမြန်းမှုကိုစာရေးအကြောင်းပြန်ပါတယ်ပို့ကုန်ရငွေစည်ရင်းရှင်းဖို့ကြံတဲ့ကုမ္ပဏီ663ခုရှိနေပြီးဒီကုမ္ပဏီတွေအနေနဲ့ပို့ကုန်ရငွေနဲ့ပတ်သက်လို့သတ်မှတ်ချက်အတွင်စည်ရင်းမရှင်းပါကအရေးယူမယ်လို့လည်းပြောဆိုထားပါတယ်ရှင
်မတ်တင်ဂီထိုင်းတင်ဆက်တဲ့စီးပွားရေးကဏ္ဍပါရှင်အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုမြန်မာစံတော်ချိန်နက်6နာရီကနေ9နာရီထိတင်ဆက်နေပါတယ်အခုတော့ကို့ပုံစံတူ Digital ကိုပွားပုံရိပ်အကြောင်းတင်ပြထားတဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုကြည့်ကြရအောင်ပါ
ကင်မရာတွေစင်ဆာတွေအချိန်နဲ့တပြေးညီပေါင်းဆက်ပြသနိုင်တဲ့ဤပညာတွေနဲ့စုပေါင်းပြီးတော့ digital ကိုပွားပုံရိပ်ဖန်တီးပြသနေတဲ့ပြပွဲတစ်ခုရုရှားနိုင်ငံမှာပြသနေပါတယ်အပြင်မှာကိုလှုပ်ရှားနေတယ်လို့ဤပညာတွေနဲ့ဖန်တီးထားတဲ့အထူးမျက်နှာပြင်ပေါ်မှာကိုယ့်ရဲ့ digital ပုံရိပ်ကလှုပ်ရှားနေတာမြင်ရမယ် digital twins ပြသမှုအကြောင်း AP သတင်းကိုအခြေခံပြီးတော့မဆုမျက်မှွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
ရုရှားနိုင်ငံစိန့်ပီတာစဘတ်မြို့ကအနုပညာပြာခန်းတစ်ခုမှာ digital နီးနဲ့ဖန်တီးထားတဲ့အနုပညာတွေကိုပြပွဲလုပ်ပြသနေပါတယ်။ digital twins ဆိုတဲ့ကောင်းစင်နဲ့ပြသနေတဲ့ပြာခန်းတွေကိုဝင်လိုက်တာနဲ့အေယာမမျက်နှာပြင်ကြီးတွေပေါ်မှာကွန်ပျူတာနဲ့ဖန်တီးထားတဲ့ရွေးရှားနေတဲ့ digital အနုပညာတွေကိုမြင်တွေ့ရမှာဖြစ်ပါတယ်။ပို့ထူးတာကတော့ကိုယ့်ရဲ့ပုံတူကိုပွား digital ပုံရိပ်တွေကပါအဲ့ဒီ digital အနုပညာတွေမှာထင်ဟပ်ပေါ်နေပါတယ်။ကိုယ့်ရဲ့လှုပ်ရှားမှုတွေအတိုင်းကိုယ့်ရဲ့ digital ကိုပွားပုံရိပ်ကလိုက်ပြီးတော့လှုပ်ရှားနေတာပါ။
А вот это тот мир, который я хотела показать, в котором вы можете взаимодействовать ещё с частицами.
အခုကျွန်တော်တခုလုပ်ပြပါမယ်နော်။အားလုံးကိုယ့်ရဲ့ချိတ်ဆက်ထားပြီးဖန်တီးထားတဲ့ကဘာတွေကအရာတွေနဲ့ကျွန်တော်အပြန်အလှန်တုံ့ပြန်မှုရှိရဲဆိုတာအခုမြင်နေရတဲ့အတိုင်းပါပဲ။အခုလိုအမုံလေးတွေလွင့်သွားတယ်လို့လှုပ်လို့ရတယ်။သူတို့လှုပ်ရှားသွားအောင်ကျွန်တော်လှုပ်လို့ရပါတယ်
။ဒီပြာခံရဲ့အကြီးအကဲအိုကဖြစ်ပါတယ်။computer screen လို့နိုင်ရန်အဖြစ်ဖြစ်နေတဲ့မျက်နှာပြင်ကြီးပေါ်ကလွင်မျောနေတဲ့ပွင့်ပတ်လေးတွေလိုအရာတွေကိုသူ့ရဲ့လက်နဲ့ဟိုဘက်ဒီဘက်လွင့်သွားအောင်လှုပ်ပြပြီးတော့ပြောပြနေတာပါအခုလိုပြပွဲမျိုးဒါကအစားပဲရှိသေးတယ်လို့လည်းသူကဆိုပါတယ
် Безусловно, медиа искусство и цифровое искусство в России уже было в рамках
отдельной ရှာမှာ digital နီးနဲ့ဖန်တီးတဲ့အနုပညာတွေရှိနေပါပြီပြရိုက်တွေအနုပညာပြကန်းတွေမှာနဲ့နှစ်တကြိမ် digital လူပညာပြပွဲတွေလည်းလုပ်နေကြပါတယ်။အဲ့ဒီပြပွဲမျိုးတွေကိုစနစ်တကျလုပ်မယ်ဆုံးဖြတ်ပြီးအခုပွဲကိုလုပ်ကြပါ။ကွန်ပျူတာနဲ့ဖန်တီးတဲ့အနုပညာလောကမှာအောင်မြင်မှုရနိုင်ပြီဆိုတာပြသဖို့ပထမဆုံးဆုံးဖြတ်ဖြစ်ပါတယ်။ဒီဇင်ဘာလကျရင်နာမည်ကြီးအနုပညာရှင်တွေရဲ့ပြပွဲတစ်ခုလည်းလုပ်အောင်ပါပါ။အခုပွဲလုပ်ရတဲ့နောက်ရွေးချက်တစ်ခုကတက်သစ္စာအနုပညာရှင်တွေကိုပံ့ပိုးကူညီနိုင်ဖို့ဖြစ်ပါတယ်။ရှင်းနှစ်အတွက်အငယ်တန်း graphic designer နဲ့media artist လူပညာရှင်တွေကိုဝင်ပြိုင်ဖို့ဖိတ်ခေါ်သွားမှာပါကင်မရာတွေဗန်နီယာပါရှိတယ်ဆိုတာသိနိုင်တဲ့ sensor တွေရတဲ့အချက်အလက်အလုံးကိုအချိန်နဲ့တပြေးညီပေါင်းဆက်ဖော်ပြပေးနိုင်တဲ့ဤပညာတွေကြောင့်ပြာခန်းလာကြည့်သူတွေရဲ့ digital ကိုပွားပုံရိပ်တွေကိုချက်ချင်းဖန်တီးပေးနိုင်တာဖြစ်တယ်လို့ဒီပြပွဲမှာပါဝင်တဲ့ digital media လူပညာရှင်တစ်ယောက်ဖြစ်တဲ့ Maxim က video call ပေါ်ကနေရှင်းပြပါတယ
် Yes Lee попытаться просто объяснить что происходит находятся камеры которые смотрят но смотрят не глазами
လူဝဲဆုံးအရှင်းဆုံးရှင်းပြရမယ်ဆိုရင်တော့ဗျာကင်မရာတွေကလှုပ်ရှားမှုတိုင်းကိုစောင့်ကြည့်ရိုက်ကူးနေတယ်သူတို့မြင်ရတာကကျွန်တော်တို့ခင်ဗျားတို့မျက်လုံးတွေကမြင်ရတာမျိုးနဲ့တော့မတူပါဘူးကင်မရာကနေသုံးဘက်မြင်ပုံရိပ်ထင်စေတဲ့ pixel ပေါင်းတန်းနဲ့ချီပြီးစက္ကန့်တိုင်းမှာပို့ပြီးပါတယ်အဲဒါကြောင့်ပတ်ဝန်းကျင်မှာဘာတွေဖြစ်နေသလဲဆိုတာအချိန်နဲ့တပြေးညီတရုပ်ပြနိုင်တဲ့ဤပညာကကိုဘွားပုံဒုတဲ့ပုံရိပ်မျိုးဖန်တီးပေးတာပါ
အခန်းထဲမှာတက်ထားတဲ့ကင်မရာတွေ sensor တွေကအခန်းထဲကိုရောက်လာသူတွေရဲ့လှုပ်ရှားမှုကိုနေဟန်တာအလုံးကိုမှတ်ယူနေတာပါ digital မျက်နှာပြင်ကြီးပေါ်ကကိုယ့်ရဲ့ digital ကိုပွားပုံရိပ်ကကိုယ့်ကိုပြန်မြင်နေရတာပါလို့သူကပြောပါတယ
် This наверное мы попытались стереть вот эту грань где здесь просто вот артистизм а здесь технология
အနုပညာဖန်တီးမှုနဲ့ဤပညာဖန်တီးမှုကြားမှာကွာမှုမရှိဘူးဆိုတာကိုကျွန်တော်တို့ကပြသဖို့ကြိုးစားတာပါဒီ project မှာလူတွေအများကြီးပါဝင်လုပ်ထားကြပါတယ် digital ကိုပွား digital twins တွေဖန်တီးပြီး digital ကဘာတွေကိုလူတွေရောက်သွားသလိုဖြစ်အောင်ကျွန်တော်တို့ရည်ရွယ်လုပ်ထားတာပ
ါ digital twins ပြပွဲလာကြည့်သူတွေကလည်းအခုလိုမျိုးစမ်းသစ်ဖန်တီးမှုတွေကိုအံ့ဩသဘောကျနေကြပုံရပါတယ်
Возможно, да, новое современное искусство, наверное.
Я говорю modern art လို့ပြောလို့ရကောင်းရနိုင်ပါတယ်။ဒီလိုအသက်ဆန်းဖန်တီးမှုမျိုးလူတွေပုံမြင်ပိုသိဖို့လိုတယ်လို့ကျွန်မကတော့ထင်ပါတယ
်။အခုလိုဤပညာနဲ့ဖန်တီးမှုကမှအနာဂတ်ဖြစ်တယ်လို့ပြောသူတွေလည်းရှိပါတယ
်။ Думаю, что это очень интересно, что это очень
တော်တော်လေးစိတ်ဝင်စားဖို့ကောင်းပါတယ်။တိတ်ကိုခစ်ရှိပြီးတဲ့ဤပညာဖြစ်ပါတယ်။နောက်ကြရင်အခုလိုအစင်းမြင့်ဤပညာတွေနဲ့ပဲအားလုံးဖန်တီးလာကြတော့မယ်ထင်ပါတယ်။
ဒီလိုစမ်းသစ်တဲ့ဖန်တီးမှုတွေလုပ်နိုင်တာလူများများပိုသိတဲ့နယ်လို့ဒီဧည့်သည်ကလည်းပြောပါတယ
်။ Очень необычно. Такой релакс, такой приятный.
တော်တော်လေးထူးခြားပါတယ်။မြင်ရတာစိတ်ချမ်းသာလို့စိတ်လည်းအပန်းပြေစေပါတယ်။ဒါမျိုးအသည့်စင်ကျွန်မတစ်ခါမှမမြင်ဘူးပါအောင်
။ Digital Twins ပြပွဲကိုပြသနေတဲ့ပြာခန်းထဲမှာ အဲ့ဒီရဲ့ခြေလမ်းပေါ်မူတည်ပြီးတုံ့ပြန်နိုင်တဲ့ kaleidoscope ဆိုတဲ့ဖန်တီးမှုကိုလည်းမြင်ရမှာဖြစ်ပါတယ်။ St. Petersburg မြို့မှာရှိတဲ့ Peter Hof နန်းတော်ကြီးကရေပန်းကြီးလိုလှုပ်ထားတဲ့ digital ဖန်တီးမှုကသူ့ပေါ်တက်မြင့်လိုက်တဲ့ခြေလမ်းပေါ်မူတည်ပြီးတော့ခေါင်းမိုးပေါ်ကမိုးလေဝသအခြေအနေပြောင်းလဲသွားတာတွေ့မြင်ရမှာဖြစ်ပါတယ်။ St. Petersburg မြို့ရဲ့မိုးလေဝသကခြေလမ်းတွေပေါ်မူတည်ပြီးလိုက်ပြောင်းလဲနေတယ်ဆိုတဲ့စိတ်ကူးနဲ့ဖန်တီးထားတာဖြစ်ပါတယ်။ဒီပြကန်တဲ့ကဒီဂျစ်တယ်အနုပညာလက်ရာတွေကိုထင်ဟပ်စေမဲ့သချင်းပန်တွေကိုလည်းကွန်ပျူတာတွေကနေဖန်တီးပြီးတော့ဖွင့်ပေးနေတာဖြစ်တယ်လို့ပြပွဲစီစဉ်သူတွေကပြောပါတယ်။နိုဝင်ဘာလကုန်အထိပြသနေတဲ့ပြပွဲကဝင်ကြီးမရှိတဲ့အတွက်လူတိုင်းအခမဲ့ဝင်ကြီးနိုင်ကြပါရဲ့ရှင်။ကျွန်မဆုမြတ်ပါမှာ
။မဆုမြတ်မို့အပတ်စဉ်တင်ဆက်နေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ပါရှင်။အခုလို VOE မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုအချိန်မရွေးကြည့်ရှုနားဆင်လို့ရဆိုရင်တော့ website စာမျက်နှာက burmese.voanews.com ဖြစ်ပါရရှင် Facebook စာမျက်နှာကတော့ VOA Burmese News ဖြစ်ပါတယ်ကျမတို့တင်ဆက်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရရှင်အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့တတ်တဲ့ရောင်သတင်းလွှာကိုကြည့်ကြရအောင်ပါ
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ American ပြည်အောင်စု Boston မြို့က engineer နဲ့စစ်ရုပ်ဒီဇိုင်းကုမ္ပဏီဖြစ်တဲ့ Boston Dynamics ကတီထွင်တဲ့ခွေးစက်ရုံလေး Rolling Stone သချင်းတစ်ပုဒ်နဲ့နာမည်ကျော်နေတာပါ။ပေါ်ဆိုတဲ့ဒီခွေးဆက်ရုံလေးဟာ Rolling Stone အဖွဲ့ရဲ့အဆိုတော်ကြီး Mick Jagger ရဲ့ကိုယ်ပိုင်အကဟန်နဲ့စီးကျင်းကြီးကပြတာဖြစ်ပါလေ Rolling Stone ရဲ့ Start Me Up တခြင်းဗီဒီယိုနဲ့ရှင်းပြထားတဲ့ခွေးဆက်ရုံလေးပေါ်ရဲ့ကဟန်တွေကိုတွေ့ရမှာပါ။တချင်ကအရန်နာမည်ကြီးခဲ့တဲ့ Rolling Stone ရဲ့တေးတပြားတက်ဒူးယူဆိုတဲ့တေးတပြားထွက်ခဲ့တဲ့နှစ်40ပြည့်အထိမ်းအမှတ် Boston Dynamics ကုမ္ပဏီက engineer တွေက sport ဆက်ရုပ်ခွေးလေးကိုမေ့ကျက်ကသလိုအပြင်ဒါဆက်ကလည်းတချင် live ဆိုနေတယ်လို့မျိုးလှုပ်ရှားနိုင်အောင်ဖန်တီးခဲ့ကြတာဖြစ်ပါလိမ့်။နောက်ထပ် sport ဆက်ရုပ်ခွေးလေး၃ယောက်ကတော့မေ့ကျက်ကအနောက်နားမှာတီးခတ်နေတဲ့တခြား Rolling Stone ဂီတအဖွဲ့သား၃ယောက်ဟန်တွေတိုင်းလိုက်ပြီးလှုပ်ရှားနိုင်အောင်လို့လုပ်ပေးထားပါလိမ့်။ဗြိတိရှားဂီတအဖွဲ့ဖြစ်တဲ့ Rolling Stone အဖွဲ့ဟာ1962ခုနှစ်တည်းကစတင်ဖျော်ဖြေခဲ့တာဖြစ်ပြီးတော့ရှယ်ဆုနှစ်6ခုတည်းမှာရှယ်ဆုနှစ်တစ်ခုရောက်တိုင်းမှာနံပါတ်1ရအောင်လို့ထိတ်ဆုံးနေရချိန်တည်းတခြင်းတွေဖန်ပြနိုင်ခဲ့တဲ့အဖွဲ့လည်းဖြစ်ပါတယ်။1993ခုနှစ်တည်းကအတူတူဖျော်ဖြေခဲ့တဲ့အဖွဲ့သားတွေထဲမှာ Drum D ရဲ့ Charlie Watts ကတော့အသက်80နဲ့ပြီးခဲ့တဲ့ဩဂုတ်လကပဲကွယ်လွန်သွားခဲ့တာဖြစ်ပါတယ်။သူဆုံးပါသွားပြီးနောက်လာမှာတော့အရင်ကတည်းကစီစဉ်ထားတဲ့အတိုင်းအမေရိကန်တခွင်လှည့်လည်ပြီးဖြောပြေးတဲ့ No Filter ဖြောပြေးခီးစင်မှာတော့1963အဖွဲ့ဆောင်ဖွဲ့ကတည်းကပထမဦးဆုံးအချိန်ဖြစ်တဲ့ Charlie Watts မပါဘဲသွားခဲ့ကြရပါတယ်။သူတို့ရဲ့ Rolling Stone ဖွဲ့ဟာသူတို့ဂီတာတတန်းတစ်ချောင်း Live ဖြောပြေးပွဲပေါင်း40ကျော်ကျင်းပခဲ့တာမို့လို့ဂီတာသမိုင်းတစ်ချောင်းမှာအခိုင်အမြဲဆုံးအာမြင့်ဆုံး Rock ဂီတာအဖွဲ့လေးတစ်ကတစ်ဖွဲ့အပေါင်းဖြစ်ခဲ့ပါတယ်။ဒီဗီဒီယိုမှာတွေ့ရတဲ့ Boston Dynamics ရဲ့တီထွင်မှု Sport Crisis ရုပ်တွေကတော့သူ့ရဲ့ Rock Guitar အကြော်မော်ကြီးတွေနဲ့ဖျော်ဖြေနေခြင်းမဟုတ်ဘူးဆိုရင်လည်းသူ့မှာလှုပ်ရှားတွေကတော်တော်များတာပါဒီ Crisis ရုံလေး Sport ကိုဝယ်ခြင်းနဲ့ဆိုရင်တော့2020ကစပြီးတော့ရောင်းပေးနေတာမှာဈေးက American Dollar 9000ခွဲနေပါဖြစ်ပါတယ်သူကသိပ္ပံနေကြသူ့ဘာသူစစ်ဆေးမှုတွေအချက်လက်စုဆောင်မှုတွေလုပ်နိုင်ပါတယ်လက်ရှိမှာလည်းကမ္ဘာတစ်လောကကဏ္ဍဆောင်မှာအလုပ်ဝင်နေတဲ့Sport ခွေးဆက်ရုံတွေအများကြီးရှိတယ်လို့ Boston Dynamics ကပြောပါတယ်။ Ford Motor ကဆက်ရုံမှာလည်း Sport ခွေးဆက်ရုံလေးတွေတွေ့ရမှာဖြစ်တယ်လို့ BB British ရေနံကုမ္ပဏီရဲ့ရေနံ2 Twin မှာလည်း Sport ခွေးဆက်ရုံလေးတွေအလုပ်လုပ်နေကြပါတယ်ရှင်။ဒူဘိုင်းနိုင်ငံမှာကျင်းပနေတဲ့ Expo 2020ကုန်စည်ပြပွဲမှာတောင်ကိုရီးယားပြည်ကမှာတော့ Squid Game တင်းကကလေးတွေကစားနေကိုကစားလို့ရအောင်လုပ်ပေးထားပါတယ်။Netflix ရဲ့ကမ္ဘာကျော် Squid Game ရုပ်တံဇလန်တဲ့ကလို့တော့ဒီကစားပွဲမှာရှုံးရင်တက်ခံရတဲ့အဖြစ်တော့ရောက်မှာမဟုတ်ပါဘူး။တခြားမှာမုံပြားကိုပုံဖော်လိုက်ရတဲ့ Delcona ကစားနည်းကိုကစားနိုင်တာဖြစ်ပါလေ။ဒီကိုရီးယားပြည်ကန်ကကစားနည်းကတော့ရုပ်ရှင်တွေကလို့မဟုတ်ဘဲနဲ့နိုင်နိုင်ရှုံးရှုံးဒီမုံလေးကိုစုဖြစ်နေရောက်မှာပါ။
နောက်ကစားနည်းတစ်မျိုးဖြစ်တဲ့ဒါချီကစားနည်းမှာတော့စားရည်လိုဆက်ကူလေးကိုလှန်အောင်မှာပါဒါပေမဲ့မအောင်မြင်ဘူးဆိုရင်တော့ရုပ်ရှင်ထဲမှာလို့ပါတော့အရင်မခံရပါဘူးနော် Sweet Game ရုပ်သံ series ဟာ Netflix မှာကဘာကျော်ပေါက်တဲ့ရုပ်သံဇာတ်လမ်းဖြစ်ပြီးတော့ကိုရီးယားရိုးရာကလေးကစားနည်းတွေကိုလူကြီးတွေကိုစော်ခိုင်းပြီးတော့ရှုံးရင်အသက်ပါဆုံးရှုံးရတဲ့ရလဒ်နဲ့ရင်ဆိုင်ရတာဖြစ်ပါတယ်September လအဓိကကို Netflix မှာစပြီးတော့ပြကြတဲ့ကတစ်ခွာလုံးကြည့်ရှုအားပေးမှုကြောင့် Netflix မှာလူကြည့်အများဆုံးရုပ်သံဇာတ်လမ်းဖြစ်သွားပါသေးတယ်။အခု Dubai Expo မှာတော့ကိုရီးယားပြကန်းကကစားနည်းကို October လ14ရက်နေ့ကစလုပ်ပေးတာဖြစ်ပြီးတော့ November 15ရက်နေ့ထိကစားရတာဖြစ်ပါသေးတယ်။ Dubai မှာကျင်းပနေတဲ့ Expo 2020ကမ္ဘာကုန်စည်ပြပွဲကိုတော့မတ်လ31ရက်နေ့ထိကျင်းပသွားမှာဖြစ်ပါသေးရှင်။Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တဲ့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မဲတန်နာကျော်တင်ဆက်နေတဲ့တက်တန်ရောင်သတင်းလှပါရှင်။ VOA မြန်မာပိုင်းရဲ့နည်းနည်းခင်းအစီအစဉ်ကို line to meter 3249တို့အပြင်လိုက်လက်မီတာ190 kHz 1905တို့ကနေဖန်ယူနာဆင်နိုင်ပါတယ်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပ
ါ။ဖန်ရှင်အဖြစ်ပေးတာခံရရတဲ့ Frontier မြန်မာသတင်းဌာနရဲ့သတင်းခန်း Editor American နိုင်ငံသား Danny Fenster ပြန်ပြီးလွှင့်မြောက်လာတာကိုကုလသမဂ္ဂကကြိုဆိုလိုက်ပါတယ်။ဒါအပြင်အဖမ်းခံရတဲ့ကြံသတင်းသမား48ဦးကိုပါအမြန်ပြန်ပြီးလွှတ်ပေးဖို့အတွက်ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ Danny Fenster ဟာပြီးခဲ့တဲ့မေလကတည်းကအဖမ်းခံခဲ့ရတာဖြစ်ပြီး November 12ရက်တောက်ကြနေ့ကပဲထောင်ဒဏ်17နှစ်ချမှတ်တာခံခဲ့ရသူဖြစ်ပါတယ်။သူ့ကိုအင်းစင်အချင်းတောင်မှာရေပောင်း186ရက်အချင်းချခဲ့တာဖြစ်ပြီးတော့သူ့ကိုပြန်လွှတ်ပေးတာနဲ့ပတ်သက်ပြီးစစ်ကောင်စီကသတင်းထုတ်ပြန်ရမှာဂျပန်မြန်မာချစ်ကြည်ရဲ့အသင်းဥက္ကဋ္ဌမြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲဆိုင်အထူးကိုစတဲ့နဲ့ American ပြည်내အုပ်ချုပ်ရေးမှူးဟောင်းတို့ရဲ့မြစ်တာရက်ခံချက်အရလွှဲပြောင်းပေးရတာလို့ပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနအာရှဆိုင်ရာအထူးကိုယ်စားလှယ် Mr. Son Kaushan ဟာတနင်္လာနေ့ကမြန်မာနိုင်ငံကိုရောက်လာပြီးအာဏာသိမ်းစစ်ကောင်စီဥက္ကဋ္ဌဘိုးချုပ်မှူးကြီးမင်းအောင်နိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။သူဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်အခုဒုတိယအကြိမ်လာရောက်တာပါ။တစ်ချိန်တည်းမှာပဲ American ပြည်ထောင်စုကအထက်လွှတ်တော်အမတ်ဟောင်းဆိုင်ဝင်ကြီးဟောင်းဖြစ်တဲ့ Bill Richardson နဲ့လည်းတနင်္လာနေ့မှာပဲဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်တွေ့ဆုံခဲ့ပါတယ်။အေးရခိုင်လက်နက်ကင်တပ်ကသူတို့ဖမ်းဆီးထားတဲ့မြန်မာစစ်တပ်ဗိုလ်ကြီးတူအပါအဝင်စစ်သားနဲ့ရဲသားစုစုပေါင်း15ဦးကိုပြန်ပြီးလွှတ်ပေးလိုက်တယ်လို့တနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဆေးမူဗိုလ်ကြီးရဲလင်းစုအပါအဝင်ဖမ်းဆီးထားတဲ့တပ်သား15ဦးကိုရခိုင်ပြည်နယ်ပုံနှချုံမြို့တောင်ပေါ့ရွာနဲ့ဒီပါယုံချေရွာကမှမြန်မာတပ်မတော်ဘက်ကဗိုလ်မှူးဇေခိုင်ဟင်းတန်လွှဲရောက်လွှဲပြောင်းပြီးတော့ပြည့်ရခဲ့တယ်လို့ပုံနှက်တကထုတ်ပြန်တာဖြစ်ပါတယ်။မြန်မာနိုင်ငံမျိုးသားပြန်လည်တည်မြဲဆိုင်ရာဂျပန်အစိုးရရဲ့အထူးကိုယ်စားလှယ် Mr. Yu Hei ဆာဆာကာဝါရခိုင်ပြည်နယ်ကိုလာရောက်တဲ့တနင်္လာနေ့မှာပဲအေးကအခုလိုအကြမ်းသားတွေကိုပြန်ပြီးလွှတ်ပေးလိုက်တာပါ။ Mr. ဆာဆာကာဝါကသူ့မြန်မာနိုင်ငံရောက်ရောက်ချင်းအေးအဖွဲ့ခေါင်းဆောင်နဲ့အွန်လိုင်းကတွေ့ဆုံဆွေးနွေးခဲ့တယ်လို့ပြောပါတယ်။
ကျေးဇူးတင်ပါတယ်ရှင်။တရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ကိုကျမတို့မြမဆန်တော်ချိန်နနက်6နာရီကနေ9နာရီအထိတင်ဆက်ခဲ့တာပါရှင်။အင်္ဂါနေ့နနက်ခင်းအစီအစဉ်ရဲ့ထုတ်လုပ်ရေးမှုကတော့ကိုရဲမုံပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါ။ရုပ်တံအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါရဲ့ရှင်ကျမကအင်ဂျင်နိုင်ပါ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ် BND ရဲ့အသွေအသွေကနေကင်းဝေးကြပါစေရှင်
Thank you. This program has come to you from the Voice of America, Washington.